Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေစတင်ပါပြီ2018ခုနှစ်ဧပြီလ9ရက်စနေနေ့မနက်ခင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေပြီးတော့9နာရီအထိ American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်အသံလွှင့်နေပါတယ်ရှင်ကျမစုမြတ်မော်ပါရှင်စနေနေ့မနက် VOA အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်မင်္ဂလာမနက်ခင်ပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမမျှသိစေအောင်လည်းကျွန်တော်ကြော်သိမ်းပြပြမှာပါရုရှားကလူပိုးကိုယ်တွေနဲ့ကုမ္ပဏီတွေကို American ဆိုရကတန်ခတ်အရေးယူလိုက်ပါတယ်တရုတ်အမေရိကန်ကုန်သွယ်ရေးအငြင်းပွားမှုကြောင့်ကုန်သွယ်ရေးစစ်ပွဲဖြစ်မယ်လို့စိုးရိမ်နေကြတာတွေကိုသမ္မတဒေါ်နယ်ထရမ့်ကပယ်ချလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပို့ရေးမှာဘာတိုးတက်မှုမှမရသေးဘူးလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းပြီးရပါမယ်ခင်ဗျာ
။ဒီနေ့မနေ့ထောက်လွှင့်ပေးမယ့်သတင်းဆောင်မတွေကြာရင်တော့ဒီမြန်မာနိုင်ငံမှာသမ္မတအဝင်းမြင့်တက်လာပြီးတဲ့နောက်မှာပထမဆုံးအနေနဲ့ဥပဒေတစ်ခုကိုပြင်ဆင်ပြဋ္ဌာန်းလိုက်ပါတယ်။ဘလောက်ထူးခြားသွားပါသလဲ။
အဲ့မှာပါတဲ့စာအတုံးဆုံးနေရာကျတော့အခုခေတ်မှာစိတ်မကန့်ညီတော့ဘူးပေါ့အဲ့ဒီတော့ကျွန်တော်တို့ကပြန်ပြင်ဖို့လိုအပ်လို့ရှင်းတယ်အရှင
်းအမျိုးဆက်ပြည့်ရင်းချင်းမှဖယ်ရှားသည့်အဥပဒေပြင်ဆင်ပြဋ္ဌာန်းတာနဲ့ပတ်သက်လို့ဥပဒေချမ်းရေးရာကော်မတီဝင်တယောက်ပြောပြတာပါအဖြစ်အဆုံကိုမကြားခင်သိရပါမယ်ရေးပြင်းနယ်နိမိတ်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာဗီယက်နမ်ငါးဖမ်းသင်္ဘောတွေကိုအစိုးရကလက်နက်တွေတပ်ဆင်ပေးနေပါတယ်ဘာကြောင့်မလဲတခါ Facebook သုံးဆွဲသူတွေရဲ့အချက်အလက်လုံခြုံရေးဆိုင်ရာပြဿနာကြီးပေါ်နေချိန်မှာစီကံဥပဒေတွေတင်းကျပ်ဖို့နိုင်ငံတွေကဆောင်ရွက်နေပါတယ်တခြားနိုင်ငံတွေကိုထောက်လန်းကျင်တဲ့တရုတ်ရဲ့အစီအစဉ်ကိုဘလောက်ထိခိုက်သွားနိုင်တယ်လဲဆိုတာတွေကိုတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းကျရင်လည်းဒီအပတ်စဉ်အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နှိပညာအစီအစဉ်တွေကိုနားဆင်ရမှာပါအရင်ဆုံးတော့ဒီနောက်ဆုံးရထိတ်တန့်သတင်းတွေကိုကိုကျော်သိန်းနဲ့မတ်မြသဇေအောင်တို့အကြေညာပေးကြပါမယ်ရှင
်ရုရှားနိုင်ငံကတထေးကြီး9ဦးနဲ့သူတို့ပိုင်တဲ့ဒါမှမဟုတ်ထိန်းချုပ်မှုအောက်မှာရှိတဲ့ကုမ္ပဏီ12ခုအစိုးရအကြီးအကဲတာဝန်ရှိသူ19ဦးနိုင်ငံပိုင်လက်နက်ခံရအရောင်းဝယ်ကုမ္ပဏီနဲ့ရုရှားဘဏ်တစ်ခုလိုကိုအမေရိကန်ကတန်ခတ်ရယူမှုချမှတ်လိုက်တဲ့အကြောင်းသမ္မတအင်ပီရိုကကြေညာချက်ထုတ်ထားပါတယ်အနောက်ဒီမိုကရေစီနိုင်ငံတွေနဲ့ကမ္ဘာတစ်ဝှမ်းမှာရုရှားဆူရရဲ့ဆူရတဲ့လူရွက်တွေကြောင့်အခုလိုရေးယူလိုက်တာလို့ဆိုပါတယ်။တောက်ကြနေတဲ့ဒင်းစာရှင်းလင်းပွဲအတွင်းမှာတော့သမ္မတအင်ပြီးတော့ပြောခွင့်ရဆရာဟက်ကာဘီဆန်ဒါစ်ကအမေရိကန်ပြည်ထောင်စုဟာရုရှားနဲ့ဆက်ပြီးလက်တွဲလှုပ်ဆောင်လို့ကြောင်းပြောသွားပါတယ်။ကျွန်တော်တို့မြင်ချင်တာကရုရှားရဲ့ပြုမှုလှုပ်ဆောင်မှုတွေလုံးဝပြောင်းလဲသွားဖို့ပါ။ဆွေးနွေးပြောဆိုတာကိုဆက်လုပ်ချင်ပြီးပိုကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်ဖို့ရှေ့ဆက်လှုပ်ဆောင်သွားချင်ပါတယ်လို့ပြောခွင့်ရဆန်ဒါစ်ကပြောပါတယ်။အခုအမေရိကန်ကရေးယူလိုက်သူတွေထဲမှာသမ္မတဗလာဒီမီယာပူတင်ရဲ့အတွင်းစီးတဲ့ကလူတွေပါပါတယ်။ရေးယူခံရသူတွေရဲ့ပိုင်ဆိုင်မှုတွေအမေရိကန်မှာရှိတယ်ဆိုရင်ထိန်းချုပ်ခံရမှာဖြစ်ပြီးတော့အမေရိကန်ကလူတွေအနေနဲ့လည်းအရေးယူထားတဲ့ရုရှားကလူတွေကုမ္ပဏီတွေနဲ့စီးပွားရေးမလုပ်ရဘူးလို့ပိတ်ပင်ကန့်သတ်ထားပါတယ်။ဒီလိုတန်ခတ်ရေးယူဖို့ကအချိန်တော်လွန်နေပြီဆိုပြီးအမေရိကန်လွှတ်တော်မှအများပြားနဲ့နိုင်ငံခြားမူဝါဒရေးရာကြွမ်းကျင်သူတွေကကြိုဆိုကြပါတယ်။
သမ္မတထရမ့်အနေနဲ့တရုတ်နိုင်ငံသွင်းကုန်တွေအပေါ်ကုန်သွယ်ခွန်စည်းကြံငွေဒေါ်လာ100ဘီလီယံအထိချမှတ်သွားမယ်လို့ချင်းချောက်ပြောဆိုမှုကိုတုံ့ပြန်သွားမယ်လို့တရုတ်နိုင်ငံရဲ့ပြောကြားချက်အပေါ်သမ္မတထရမ့်အစိုးရကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲမှာမဟုတ်ဘူးလို့တောက်ကြနေကဆိုပါတယ်။အမေရိကန်နဲ့တရုတ်ကုန်သွယ်ရေးတင်းမာနေတာနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေချိန်မှာဒါဟာကုန်သွယ်ရေးကိုယ်စားလှယ်တွေစီစစ်ဆောင်ရွက်ဖို့နဲ့ပြည်သူလူထုသဘောထားမှတ်ချက်သိလို့တဲ့အဆိုပြုချက်သာဖြစ်ပြီးအကောင့်ထဲပေါ်ဖို့မရှိသေးဘူးလို့အင်ဖြူရောစီးပွားရေးအကြံပေးလယ်ရီကတ်လိုကပြောပါတယ်။တရုတ်နိုင်ငံကအမေရိကန်ရဲ့ဉာဏ်ပညာဆိုင်ရာပစ္စည်းမူပိုင်ခွင့်ကိုခိုးယူနေတာဟာအမေရိကန်ရဲ့အဓိကစိုးရိမ်တဲ့အခြေခံအကြောင်းရင်းဖြစ်တယ်။အမေရိကန်ရဲ့နည်းပညာတွေကိုခိုးယူတာဟာအမေရိကန်ရဲ့အနာဂတ်နှလုံးသားကိုခိုးယူတာနဲ့အတူတူပဲဖြစ်တယ်။တရုတ်သမ္မတစီချင်းပင်နဲ့သမ္မတထရမ့်တို့နှစ်ဦးကြားကောင်းမွန်တဲ့ဆက်ဆံရေးရှိပြီးရှေ့ဆက်ဆွေးနွေးမှုတွေကနေပြဿနာတွေကိုဖြေရှင်းသွားနိုင်မယ်လို့ယုံကြည်ကြောင်းစီးပွားရေးအကြံပေးလယ်ရီကတ်လိုကပြောဆိုသွားပါတယ်။တရုတ်နိုင်ငံရဲ့တရားဥပဒေနဲ့မညီညွတ်တဲ့မမျှတတဲ့ကုန်သွယ်ရေးအလေးချင်းတွေကိုတော့ American အစိုးရကပြစ်တင်ဝေဖန်ပါတယ်
။ Israel ကစားနေဇက်ဒေသမှာထုံမောများစွာသောဆန္ဒပြသူတွေစုဝေးနေကြတာနဲ့မျှပါလက်စတိုင်းဆန္ဒပြသူ9ဦးကိုတောက်ကြနေမှာ Israel စစ်တပ်ကပြစ်တက်ခဲ့တယ်လို့ပါလက်စတိုင်းစီးပွားဆိုင်ရာလူသားတွေကပြောပါတယ်။ဒီဆုံးသူတွေထဲမှာအသက်16နှစ်အရွယ်တူလည်းပါဝင်ပြီးရုံးဝင်းစာကအခြေအနေတွင်နောက်ထပ်ပါလက်စတိုင်း408ယောက်လည်းဒဏ်ရာရသွားတယ်လို့ဂါဇာကျွမ်းမာရေးဌာနကပြောပါတယ်။အခုဒီဆုံးသူတွေနဲ့ဆို Israel စစ်တပ်ကပြစ်လို့ဒီဆုံးသူပါလက်စတိုင်းရေးတွက်ဟာပြီးခဲ့တဲ့သတင်းဘက်ကနေဆိုရင်28ယောက်ထဲမှနေရှိသွားပါပြီ။နေဆက်ချန်စီယိုကျိုးပေါမတော်အောင်တားဖို့အတွက် Israel စစ်သားတွေကမြေယိုဘုံတွေ၊ Robert G တွေ၊ G စစ်တွေတုံးပြီးဖြိုခွဲခဲ့ပါတယ်။ဆန္ဒပြသူတွေကလည်းချန်စီယိုနတ်မှာမတော်ကားတရားတွေကိုမိရှုတာကြောင့်ကောင်းကင်မှာအမဲရောင်မိခိုးလုံးကြီးဖြစ်နေပါတယ်။ပါလက်စတိုင်းဆန္ဒပြသူတွေဟာပောက်ကွဲစေတဲ့ပစ္စည်းတွေမိလောင်ပုံးတွေအများပြားနဲ့ပစ်ပေါက်ခဲ့ကြတယ်လို့ ဆန္ဒပြသူတို့ဟာနေဆက်ခြံစည်းရိုးကိုကျော်ဖြတ်ဖို့ကြိုးစားခဲ့ကြတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးနဲ့ဂါဇာကမ်းမြောင်ဒေသကိုအပိုင်းခြားထားတဲ့ခြံစည်းရိုးကနေမီတာ200 300လောက်အဝေးမှာပါလက်စတိုင်းဆန္ဒပြသူတွေကတဲတွေထိုးပြီးစခန်းချနေကြပါတယ်
။အာဖဂန်ပဋိပက္ခပြည်လဲရေးအဖြေရှာဖို့ငြိမ်းချမ်းရေးဆွေးနွေးပွဲကမ်းလှမ်းမှုကိုလက်ခံဖို့တာလီဘန်အဖွဲ့ကိုပါကစ္စတန်နဲ့အာဖဂန်နစ္စတန်နှစ်နိုင်ငံလုံးကတိုက်တွန်းလိုက်ပါတယ်။ဒီစိန်ခေါ်မှုဟာအာဖဂန်နစ္စတန်နိုင်ငံသမ္မတအရှိဖ်ဂါနီနဲ့ပါကစ္စတန်ဝန်ကြီးချုပ်အဘာစီတို့တရက်ကြာတွေ့ဆုံမှုပြီးမှထုတ်ပြန်ခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမှာနှစ်ပေါင်းကြာရှည်လှပြီဖြစ်တဲ့တာလီဘန်တို့နဲ့စစ်ပွဲအဆုံးသတ်စေရေးအတွက်တမရအာရှဖ်ဂါနီကကြိုတင်သတ်မှတ်ချက်မထားဘဲတာလီဘန်တို့နဲ့ဆွေးနွေးဖို့လွန်ခဲ့တဲ့တလကျော်တည်းကကန့်လန့်ထားပါတယ်။သူ့ရဲ့အခုလိုအစပြုဆောင်ရွက်မှုအပေါ်ပြည်ရင်းမှရောနိုင်ငံတကာမှပါကြဲကြဲပြန့်ပြန့်ထောက်ခံကြပေမဲ့တာလီဘန်တွေဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိပါဘူး။အာဖဂန်နစ္စတန်နိုင်ငံသမ္မတအရှက်ဂါနီနဲ့ပါကစ္စတန်ဝန်ကြီးချုပ်အဘာစီတို့နှစ်ဦးရင်းရင်းနှီးနှီးတွေ့ဆုံခဲ့ကြပြီးဒေသတွင်းလုံခြုံရေးအရှအလယ်ပိုင်းတယံဇာတကျွဲဝါတဲ့နိုင်ငံတွေကတဘာဝဓာတ်ငွေနဲ့လျှက်စစ်ကိုအာဖဂန်နစ္စတန်ကတဆင့်ပါကစ္စတန်နိုင်ငံကိုတင်သွင်းဖို့ကိစ္စတွေအပေါ်သဘောတူညီချက်တွေရယူခဲ့ကြပါတယ်
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဘက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနေ့7နိုင်ကနေ9နိုင်အထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေပြီးဖမ်းယူနိုင်ပါလိမ့်မယ်ခင်ဗျာ
။ဒီကနေ့စနေမနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့လူဝင်ကြဒုက္ခသည်တွေကိုပြန်ပို့ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကအမျိုးမျိုးစ조사နေပြီးသဘောတူညီချက်တရက်ကိုလည်းလက်မှတ်ထိုးထားမြန်မာအစိုးရဝန်ကြီးတွေဘင်္ဂလားဒေ့ရှ်ကိုလာပြီးလူဝင်ကြဒုက္ခသည်တွေရဲ့ဘေးဒုက္ခတွေကိုကြည့်ခဲ့ကြပေမဲ့လည်းတိုးတက်မှုမရှိသလောက်ပဲလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကပြောပါတယ်။ဒုက္ခသည်တွေကိုဘယ်သူဘယ်ဝါဆိုတာအမြန်ဆုံးနဲ့အထီရောက်ဆုံးသိနိုင်ဖို့အတွက်လူဝင်ကြတန်းကျော်ရဲ့ကိုရေးချက်လက်တွေကို biometric နည်းနဲ့မှတ်ပုံတင်တာကိုတော့လုပ်ထားပြီလို့ဝန်ကြီးချုပ်ဟာစီနာကပြောပါရယ်နိုင်ငံတကာလူချင်းချမ်းသာကွင်းအဖွဲ့ AI ရဲ့အတွင်းမှုချုပ် Salil Shetty နဲ့ဘူရူနီကတွေ့ဆုံချိန်တွင်ဝန်ကြီးချုပ်ဟာစီနာကအဲ့လိုပြောသွားတဲ့အကြောင်းဝန်ကြီးချုပ်ရဲ့ပြောခွင့်ရ Isanu Karim ကသတင်းတော့တွေကိုရှင်းလင်းပွဲလုပ်ချိန်မှာပြန်ပြောတာပါဒီတော့တင်ပါပဲအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်နောက်ဘက်ကမ်းလွန်မှာလူတစင်းနဲ့တွေ့ရတဲ့လူဝင်ကြမွတ်စလင်5ဦးကိုအင်ဒိုနီးရှား၅ဖန်လေတစင်းကတနင်္လာနေ့မှာကယ်တင်ခဲ့တယ်လို့အင်ဒိုနီးရှားတာဝန်ရှိသူတူကတောက်ကြနေမှာပြောပါတယ်။အမျိုးသမီး2ဦးနဲ့7နှစ်အရွယ်ယောက်ျားလေးတူအပါအဝင်အဲ့လူ9ဦးဟာပင်လယ်ထဲမှာရက်20ကြာနေပြီလို့ပြောပါတယ်။သူတို့နဲ့အတူတခြားလူ9ယောက်လည်းပါပြီးပင်လယ်ပြင်ခင်းပါသေဆုံးခဲ့ကြပါတယ်။ရိုဟင်ဂျာတွေဟာလှေတွေနဲ့ပင်လယ်ပြင်ကိုဖျက်ပြီးတော့ထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုထွက်ပြေးကြတာပါ။အခုလက်ရှိမှာကိုပဲအာချေးပြည်နယ်မှာရိုဟင်ဂျာ300လောက်ခိုးလုနေကြဆဲဖြစ်ပါတယ်။
နိုင်ငံပေါင်း28နိုင်ငံကသုံးဆွဲသူ 1.8 တန်းရဲ့ကိုရီးယားချက်လက်တွေကို Cambridge Analytica အချက်လက်ရှာဖွေရေးကုမ္ပဏီကနိုင်ငံရေးအတွက်တရားမဝင်ရယူဖြန့်ဝေခဲ့တယ်လို့ Facebook ကပြောကြောင်းဥရောပသက်မကအဖွဲ့ကတောက်ကြနေမှာပြောဆိုလိုက်ပါတယ်။များပြားလွန်းတဲ့ကိုရီးယားချက်လက်တွေပေါက်ကြားမှုတွေ Facebook လုပ်ငန်းလက်ပတ်ရေးအရာရှိချုပ် Sheryl Sandberg ကိုဥရောပသက်မကတရားစီရင်ရေးအကြီးအကဲ Vera Jourova ကနောက်အပတ်မှာဖုန်းခေါ်ဆိုဖို့ရှိတယ်လို့လည်းဥရောပသက်မကအဖွဲ့ပြောရေးဆိုခွင့်ရ Christian Wigan ကပြောပါတယ်ကြီးမားတဲ့လူမှုကွန်ရက် Facebook အနေနဲ့သုံးဆွဲသူတွေကိုအကာအကွယ်ပေးနိုင်ဖို့ဘယ်လိုပြောင်းလဲမှုတွေလုပ်ဖို့လိုမလဲ American company တစ်ခုအနေနဲ့ဥရောပသမ္မတအဖွဲ့ရဲ့အချက်အလက်လုံခြုံရေးစီးပင်းစည်းကမ်းတွေကိုဘယ်လောက်ထိလိုက်နာနိုင်မလဲဆိုတာဥရောပသမ္မတအဖွဲ့နဲ့ Facebook တို့ပူးပေါင်းအဖြေရှာကြဖို့ရှိပါတယ်ထို့တူပဲအီတလီအာဏာပိုင်တွေကလည်း Facebook ကအသုံးပြုသူတွေရဲ့အချက်အလက်တွေကိုအသုံးမပြုဘဲအတိမပေးပဲရောင်းချခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တီးခြားစုံစမ်းစစ်ဆေးမှုတွေကိုတောက်ကြနေမှာစတင်ပြုလုပ်နေပြီဖြစ်ပါတယ်
။ဒီချင်းနိုင်ငံမှာအထင်ရှားဆုံးနေစဉ်သတင်းစာတစ်စောင်ရဲ့အရေးတာချုပ်ကိုအလုတ်ကထုတ်ပြလိုက်ပါတယ်။ပြီးခဲ့တဲ့လကလုတ်တဲ့သမရယူကောက်ခွင့်နဲ့ပတ်သက်ပြီးသတင်းစာကရေးသားဖော်ပြမှုတွေနဲ့ပတ်သက်လို့ပြဿနာတက်နေချိန်မှာပဲအခုလိုထုတ်ပြလိုက်တာပါ။သတင်းစာရဲ့ရေးသားဖော်ပြမှုတွေဟာဒီမိုကရေစီမဆန်ဘူးလို့ဝေဖန်သူတွေကပြောနေကြပါတယ်။အေဒါချုပ်မိုဟာမက်အယ်ဆီယက်ဆာလီကိုအလုကထုတ်ပြတဲ့စာကိုအယ်မာဇရီအယ်ယုံသတင်းစာရဲ့ CEO အဗ်ဒယ်မိုနိမ်ဆာယက်ကလည်းမှတ်ရေးထိုးထားပြီးအေဗီလာ၄ရက်နေဆွဲတထားပါဗျ
။ပါကစ္စတန်ပုဂ္ဂလိကပိုင်အကြီးဆုံးရုပ်မြင်သံကြားကွန်ရဲ့ GEO TV ထုတ်လွှင့်မှုတွေကို cable operator တွေကတနိုင်ငံလုံးအတိုင်းအတာနဲ့80ရာခိုင်နှုန်းလောက်ပိတ်ဆို့ထားတယ်လို့ GEO အရာရှိတွေကတောက်ကြနေမှာပြောပါတယ်။ GEO ရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုနိုင်ငံတွင်းစစ်တပ်နယ်မြေတွေနဲ့ပတ်ဝန်းကျင်ဒေသတစ်ဝိုက်မှာလွန်ခဲ့တဲ့နှစ်အနည်းငယ်ကစလို့ပိတ်ဆို့မှုတွေလုပ်ခဲ့တာပါလို့ GEO ရုပ်မြင်သံကြားရဲ့သတင်းစီစဉ်ညွှန်ကြားသူ Rana Jawad ကပြောပါတယ်။အဓိကမြို့ကြီးတွေဖြစ်တဲ့ကရာချီနဲ့လာဟိုးလိုမြို့တွေမှာတော့မြို့တွင်းဧရိယာ90ရာခိုင်နှုန်းလောက်ကရုပ်မြင်သံကြားထုတ်လွှင့်မှုကိုဖမ်းယူရရှိနိုင်ခြင်းမရှိပါဘူးလို့လည်းဂျော့ဝတ်ကဆိုပါတယ်။ဒီလိုပိတ်ဆို့မှုတွေအ мян ဆုံးစစ်ဆေးဖို့ပါကစ္စတန်အစိုးရနဲ့မီဒီယာစီကံထိန်းသိမ်းရေးအဖွဲ့ကိုတိုက်တွန်းထားပါတယ
်။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်မြသစင်အောင်တို့ကြီးညာပေးခဲ့တာပါရှင်။VOA ရဲ့အခုထုတ်လွှင့်မှုတွေကို bambies.voanews.com မြန်မာပိုင်း website ပေါ်မှာလည်းနားဆင်နိုင်တယ်လို့ VOA မြန်မာပိုင်း Facebook ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတခါတော့သတင်းဆောင်မတွေဘက်ကိုလှည့်ပါအောင်မယ်။သမရသည့်ဦးဝင်းမြင့်လက်ထက်မှာပထမဆုံးပြင်ဆင်ပြဋ္ဌာန်းခဲ့တဲ့ဥပဒေတစ်ခုအကြောင်းမတင်ပြခင်မှာနိုင်ငံတကာဆိုင်ရာသတင်းတွေကိုအရင်ဆုံးတင်ပြပါရစေ။ထောင်တရုတ်ပင်လယ်ထဲမှာရေပြင်နယ်နိမိတ်ပိုင်ဆိုင်မှုတရုတ်နဲ့အငင်းပွားနေတဲ့ဗီယက်နမ်နိုင်ငံကအဲ့ဒီပင်လယ်တဲကိုသွားတဲ့သူတို့ငါးဖမ်းသင်္ဘောတွေကိုတိတ်တဆိတ်လက်နက်တပ်ဆင်ပေးနေပါတယ်။အငင်းပွားမှုကိုဖြေရှင်းဖို့ဆွေးနွေးပြောဆိုနေကြတဲ့ကြားမှာပဲဘာကြောင့်အခုလိုလှုပ်ဆောင်နေသလဲဆိုတာကို VOA သတင်းတောက် Ralph Jennings ပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုကျော်ကျော်သိန်းပြောပြပါမယ်ရှင်
။ပင်လယ်ပြင်မှာတရုတ်ကိုတားဆီးနိုင်ဖို့ဗီယက်နမ်အစိုးရကိုယ်တိုင်ကငါးဖမ်းသင်္ဘောတွေကိုလက်နက်တပ်ဆင်ပေးနေတယ်လို့ဒီကိစ္စကိုစောင့်ကြည့်နေတဲ့ကျွမ်းကျင်သူတွေကပြောပါတယ်။ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုအငင်းပွားနေတာပြည်လဲစီရေနှစ်ဖက်ကြားတရားဝင်ဆွေးနွေးနေတဲ့ကြားကပဲအခုလိုလှုပ်ဆောင်နေတာပါဗီယက်နမ်ငါးဖမ်းသူတွေအနေနဲ့ပို့ပြီးခိုင်မာတဲ့သင်္ဘောတွေကိုအသုံးပြုဖို့နဲ့တရုတ်နဲ့ထိတ်တိုက်ဖြစ်လာပြီဆိုရင်ရင်ဆိုင်ဖို့ရစစ်တင်နန်းတက်ထားသူတွေကိုခေါ်သွားဖို့အစိုးရကတိုက်တွန်းထားတယ်လို့လေလာသူတွေကပြောပါတယ်အဲ့ဒီရေပြင်မှာပဲတရုတ်ရဲ့လက်နက်ကိုင်ငါးဖမ်းသင်္ဘောတွေလည်းရှိနေပြီးသားပါလူမှုသိပ္ပံနဲ့လူမှုဗီဒါဆိုင်ရာဟိုချီမင်းတက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောခချုပ်ထရွန်ဝင်းရဲ့အမြင်ကတော့
I think it's good policy to avoid future conflicts where militia fishermen
တိမာမှုတချို့ဖြစ်လာမယ်ဆိုရင်လက်နက်ကိုင်ငါးဖမ်းသူတွေရှိတဲ့ပင်လယ်ပြင်မှာအနာဂတ်ပြည်ပခါတွေကိုရှောင်ရှားနိုင်မယ်မူဝါဒအကောင်းတစ်ခုလို့ကျွန်တော်ယူဆပါတယ
်တကယ်ကတော့နိုင်ငံခြားမှာပုံမှန်ဆွေးနွေးတာတွေရှိနေပြီးဒီသတင်းပတ်ထဲမှာပဲတစ်ချိန်ဆွေးနွေးခဲ့ကြပါသေးတယ်အဲ့ဒီခြားမှာပဲ2009ခုနှစ်လောက်ကတည်းကဗီယက်နမ်ငါးဖမ်းသမားတွေကိုလက်နက်တပ်ပေးထားတာပါဗီယက်နမ်ကွန်မြူနတီပါတီအထွေထွေတွင်းမှုဟာရုပ်နိုင်ငံခြားရေးဝန်ကြီးနဲ့တနင်္လာနေ့ကတွေ့ဆုံပြီးရေချောင်းငင်းချမ်းရေးနဲ့တည်ငြိမ်ရေးပူးတွဲထိန်းသိမ်းမှုပြောခဲ့တယ်လို့တရုတ်ဆင်ဝါသတင်းဌာနကပြောပါတယ်။ဒါပေမဲ့ငါးဖမ်းသင်္ဘောတွေကိုဗီယက်နမ်စစ်ဘက်ကလက်နက်တပ်ဆင်ပေးနေတာလို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကအရှိတောင်အရှအထူးပြုဂုဏ်နုဆောင်ပါမောခခေါလ်တေယာကပြောပါတယ်။ဒီလိုနီးဟာကုန်းပေါ်မှာငြိမ်ဝှက်ပြီးပြားမှုထိန်းသိမ်းရေးဗီယက်နမ်စစ်သားဟောင်းတွေကိုတုံးခဲ့တဲ့နီးနဲ့ဆင်တူနိုင်ပြီးဗီယက်နမ်မှာစစ်မှုမထမ်းမနေရဥပဒေရှိတာကြောင့်ငါးဖမ်းသမားတွေမှာအခြေခံစီရေးစွမ်းရည်တွေရှိထားပြီးသားဖြစ်သွားမယ်လို့ပမောက္ခတရားကပြောပါတယ
် Putting them at sea would just be getting people of the right age and giving them that training all they did is move what they do
သူတို့ပင်လယ်ထဲလွှတ်လိုက်ပြီးဆိုတော့လေ့ကျင့်ပေးလိုက်တဲ့အတွက်လူတွေအစင်းင်းဖြစ်စေပါတယ်ကုန်းပေါ်မှာဆက်ယုံတွေကိုဘယ်လိုကောက်ကွယ်မယ်ဆိုတာလေ့ကျင့်ပေးတဲ့လူမျိုးပင်လယ်ပြင်မှာလည်းအဲ့လိုလွှတ်လိုက်တာဖြစ်တဲ့အတွက်အတူတူပဲလို့ကျွန်တော်ယူဆပါတယ
်ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုဆိုင်ရာအငင်းပွားတာတွေကိုဖြေရှင်းဖို့နှစ်နိုင်ငံကွန်မြူနတီပါတီတွေကြားမှာရောအစိမ့်မြင့်တာဝန်ရှိသူတွေကြားမှာပါမကြာခဏဆွေးနွေးပြောဆိုတာတွေရှိပါတယ်။ဒါပေမဲ့တပိုင်းနဲ့ချီပြီးရှိလာတဲ့မယုံကြည်မှုအထူးသဖြင့်လက်ရှိမှာရေအောက်ရေနံနဲ့သဘောတုံးွေတွင်းတွေကိုဘယ်လိုခွဲခြားကြမလဲဆိုတဲ့အပေါ်ပြည်လည်မှုမရတာကြောင့်ဆွေးနွေးပွဲတွေပြက်ပြက်သွားတာပါပဲလို့စင်ကာပူအမျိုးသားတက္ကသိုလ်အများပြည်သူရေးရမူဝါဒအကြောင်းကတွဲဖက်ပမောက်ကအက်ဒဝါဒိုအာရာရယ်ကပြောပါတယ်။
Maybe these are some kind of muscle flexing dynamics on the part of the Vietnamese to say that while we talk we also
ငါတို့ဆွေးနွေးတယ်ဒီပြိုင်ထဲမှာငါတို့အခွင့်အရေးကိုအတိအမှတ်ပြုအောင်လဲလုပ်ရမယ်ဆိုတာကိုပြောဖို့ဗီယက်နမ်ဘက်မှာဒါကအင်အားပြတာမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါကြောင့်သူတို့ပြည်တွင်းစွမ်းရည်ကိုတိဆောက်ပြီးလိုအပ်လာရင်တရုတ်ကိုအန်တူပြီးပျောက်ကြားခုခံစစ်ကိုသူတို့လုပ်မဲ့သဘောပါပဲ
တောင်တရုတ်ပင်လယ်ကျယ်ဝန်းစတူယန်ကီလိုမီတာ 3.5 သန်းရဲ့90ရာခိုင်နှုန်းလောက်ကိုပိုင်တယ်လို့တရုတ်ကပြောထားတာပါဗီယက်နမ်ကလည်းသူတို့နိုင်ငံရဲ့ရှေ့လျားတဲ့တောင်မြောက်ကမ်းရိုးတန်းကနေပါရာဆိုနက်စပရလီကျွန်းစုတွေအထိပင်လယ်ပြင်ကိုပိုင်ဆိုင်ခွင့်ရတဲ့နယ်လို့ပြောထားပါတယ်ဒါအပြင်တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးဒါမှမဟုတ်ဒဇယ်တစ်ပိုင်းကိုပိုင်တယ်လို့ပြောထားတဲ့တခြားနိုင်ငံ၅ခုလည်းရှိပါသေးတယ်တရုတ်ကပင်လယ်ထဲမှာကျွန်းစုတွေကိုစောက်ပြီးနယ်မြေတိုးချဲ့နေတယ်လို့ အရိအထဲကတချို့ကိုစီရေးအတွက်အသုံးပြုနေတယ်လို့ရေပြည်နယ်နိမိတ်ပိုင်ဆိုင်ကြောင်းပြောထားတဲ့တခြားနိုင်ငံတွေကစွပ်စွဲထားပါတယ်ခင်ဗျာ
ကိုကြကြသိမ့်တင်ပြခဲ့တာပါရှင်အခုတခါဆက်ပြီးတော့ဒီတရုတ်နဲ့အမေရိကန်ကြားဖြစ်နေတဲ့ကုန်သွယ်ရေးစစ်ပွဲတွေအကြောင်းကြည့်ရအောင်ပါတရုတ်နဲ့အမေရိကန်ပြည်ထောင်စုကြားမှာသွင်းကုန်ကွန်တွေအပြန်အလှန်တိုးမြင့်ကောက်ခံမယ်လို့ကြေညာနေကြပါတယ်အမေရိကန်နဲ့ကုန်သွယ်ရေးမှာတရုတ်ဘက်ကနှစ်ပြောင်းပေါင်းများစွာမတန်တဆအသာစီးရနေတာကြောင့်ပြဿနာဖြစ်ရတာလို့အမေရိကန်ဘက်ကတော့ဆိုးနေပါတယ်ဘလို့ပဲဖြစ်ဖြစ်နှစ်ဖက်လုံးကကုန်သွယ်ကွန်တွေတိုးမြင့်ဖို့လုပ်နေတာဟာကမ္ဘာကုန်သွယ်ရေးကိုပါကြက်ရိုက်ခတ်လိုက်မယ်လို့စီးပွားရေးပညာရှင်တွေကသတိပေးနေတဲ့အကြောင်း VOA သတင်းတောက်စလာတီဆာဟုတ်ရဲ့သတင်းကိုကိုအောင်ဆက်ပြီးတော့ပြောပြပါမယ်ရှင်
အမေရိကန်တွေဟာတရုတ်နိုင်ငံကတင်သွင်းတဲ့အဝတ်အထည်လျှက်စစ်ပစ္စည်းနဲ့တခြားအိမ်သုံးပစ္စည်းတွေကိုဝယ်ယူသုံးစွဲလို့ရှိပါတယ်။ဒီလိုအခြေအနေမှာတရုတ်သွင်းကုန်ပစ္စည်းတွေအပေါ်အမေရိကန်ကအခွန်တိုးကောက်မယ်ဆိုရင်တော့သူတို့အနေနဲ့အခက်တွေမှာဖြစ်တယ်လို့နယူးယောက်မြို့ကကျောင်းဆရာမတဦးကပြောပါတယ်
I'm a school teacher and my dollar doesn't go very far as.
ကျမကကျောင်းဆရာမပါ။လစာလည်းသိပ်မများတာကြောင့်ဈေးတွေကြီးလာမယ်ဆိုရင်သိပ်ဝယ်နိုင်တော့မှာမဟုတ်ပါဘူး။
အမေရိကန်ကတရုတ်သွင်းကုန်တွေအပေါ်အခွန်တိုးကောက်မယ်လို့ပြောတာကြောင့်တရုတ်ကလည်းအမေရိကန်သွင်းကုန်ဖြစ်တဲ့ Pepizet မော်တော်ကားနဲ့တခြားပစ္စည်းတွေအပေါ်လက်တုံ့ပြန်အခွန်တိုးကောက်မယ်လို့ဆိုပါတယ် Pepizet စိုက်ပျိုးသူ John Kiefner ကသမ္မတ Trump ကိုဝေဖန်ပါတယ
် If he can't help farmers maybe he should quit doing things
ကျွန်တော်တို့စိုက်ပျိုးရေးသမားတွေကိုမကူညီနိုင်ဘူးဆိုရင်တော့ကျွန်တော်တို့ကိုအထိနာစေတာမျိုးသူဆက်မလုပ်သင့်ပါဘူ
းသမ္မတရဲ့စီးပွားရေးအကြံပေး Larry Kudlow ကတော့သမ္မတရဲ့အဆိုပြုချက်ကိုကာကွယ်ပြောကြားပါတယ
် Damage to our economy comes from China's restrictions
တရုတ်နိုင်ငံကရရှိထားတဲ့တစ်ဖက်ဆောင်းတဲ့အခွင့်အရေးတွေကြောင့် American စီးပွားရေးအထိနာနေတာပါဒါကြောင့်တရုတ်ကိုပဲအပြစ်တင်ရမယ်ထင်ပါတယ်သူတို့ဒီလိုလှုပ်လာတာဆယ်စုနှစ်တွေနဲ့ချိန်နေပါပြီ Trump ကိုအပြစ်မတင်ပါနဲ့တကဘာလုံးကလှုပ်တင်တယ်လို့ပြောထားတဲ့အတိုင် Trump ကလုပ်နေတာပါ
ထရမ့်အစိုးရအနေနဲ့ဈေးကွက်တွေထက်ချက်ထွန်းသွားပြီးအတားအဆီးတွေကိုလျှော့ချသွားမယ်လို့ကတ်လူကသတင်းတောက်တွေကိုပြောရတယ်။ဒါ့အပြင်လည်းတရုတ်ဘက်ကရောအမေရိကန်ဘက်ကရောသွင်းကုန်တိုးစီးချက်ဖို့လက်တွေ့အကောင့်ထဲမဖော်သေးဘူးလို့ထောက်ပြကြပါတယ်။တရုတ်နိုင်ငံအခြေစိုက်အမေရိကန်ကုန်သည်များအသင်းဥက္ကဋ္ဌဝီလျံဇာရစ်က
So what I'm hoping whether it's 1000 items whether it's 5000 items
ဒီစီမျိုးစားတစ်ထောင်ပေါ်မှာပဲဖြစ်ဖြစ်9000ပေါ်မှာပဲဖြစ်ဖြစ်တကယ်လက်တွေ့သွင်းကုန်ဒိုးမကောက်ခင်မှာနှစ်နိုင်ငံကြားဆွေးနွေးဖြေရှာနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်ကြာသပတေးနေ့ကတော့သမ္မတ Trump ကသူ့အစိုးရအဖွဲ့အနေနဲ့နိုင်ငံတကာကုန်သွယ်ရေးသဘောတူညီချက်တွေကိုမချိုးဖောက်မိအောင်အသေးချာဆောင်ရွက်သွားမယ်လို့ပြောပါတယ
် If you look at the European Union it's very solidly against us in terms of
ယောပတ်သမဂ္ဂကိုကြည့်မယ်ဆိုရင်ကုန်သွယ်ရေးနဲ့ပတ်သက်လို့အမေရိကန်ဘက်ခွင့်ကောင်းယူတာတွေ့ရမှာပါဒါလုံးဝမတရားပါဘူးသူတို့ကားတွေကိုကျတော့ဒီမှာလာရောက်နေပြီဒီကပစ္စည်းကိုကျတော့ဘာမှပြန်မဝယ်ချင်ပါဘူးဒါကိုလက်မခံနိုင်ပါဘူ
းကုန်သွယ်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့အခြေအနေညှိနှိုင်းပြီးရင်တော့အမေရိကန်နဲ့တရုတ်ကြားဆက်ဆံရေးအလွန်ကောင်းမွန်လာမှာဖြစ်ကြောင်းသမ္မတ Trump ကအနောက် Virginia ပြည်နယ်ကအစည်းအဝေးတစ်ခုအတွင်းပြောကြားသွားပါတယ်ခင်ဗျာ
ကိုအောင်တင်ပြခဲ့တာပါရှင်အခုဆက်ပြီးတော့တရုတ်နဲ့ဆိုင်တဲ့သတင်းတစ်ခုကိုပဲဆက်ပြီးပြောပါအောင်မယ်Facebook သုံးဆွဲတဲ့သူတန်း90နီးပါးရဲ့ကိုယ်ရေးအချက်အလက်တွေကိုနိုင်ငံရေးအကြံပေး Cambridge Analytica ကုမ္ပဏီကရယူပြီးတော့ American ရွေးကောက်ပွဲမှာ Donald Trump အနိုင်ရရေးအသုံးချခဲ့တဲ့ဆိုတဲ့ပြဿနာကြီးထွက်ပေါ်နေချိန်မှာနိုင်ငံတွေအနေနဲ့ Data လုံခြုံရေးပိုင်းဆိုင်ရာဥပဒေတွေကိုပို့ပြီးတော့တင်းကျပ်နိုင်အောင်လို့ဆောင်ရွက်လာနေပါတယ်။အဲဒီလိုလှုပ်လာတဲ့အတွက်နိုင်ငံစုံမှဝန်ဆောင်မှုပေးနေတဲ့တရုတ်နည်းပညာကုမ္ပဏီတွေကနေတဆင့်အဲ့ဒီနိုင်ငံတွေကအချက်အလက်တွေရယူထောက်လှမ်းမဲ့တရုတ်အစိုးရရဲ့အစီအစဉ်ကိုဘလောက်ထိခိုက်သွားစေပါသလဲ။ဘေကျင်းမြို့တော်ကနေ VOA သတင်းတောက် Silver Descriptor ပေးပို့တဲ့သတင်းကိုအခြေခံပြီးတော့ဆက်ပြီးပြောပြပါရစေ။တရုတ်နိုင်ငံပါမြင်းကြားကနေလမ်းမကူးတဲ့သူတွေအများပြည်သူပိုင်းတန့်စင်ကမ်းတွေမှာထားပေးတဲ့အင်တာသုံးဆက်ကူတွေကိုလိုရာထက်ပို့ပြီးတော့ဖြုံးတဲ့သူတွေကိုမျက်နှာမှတ်မိနိုင်တဲ့နည်းပညာသုံးပြီးတော့နှိမ်နင်းနေပါတယ်။နိုင်ငံတောင်ပိုင်းကရှန်ဇန်မြို့ကအာဏာပိုင်တွေဆိုရင်စီကံချိုးဖောက်သူတွေကိုအချိန်တိုအတွင်းတရိုက်နိုင်အောင်လို့မျက်နှာမှတ်မိတဲ့နည်းပညာလက်ကင်ဖုန်းကုန်ရက်နဲ့လူမှုကွန်ရက်တွေကိုအသုံးချနေပါတယ်။အခုလိုပြည်တွင်းမှာသာမကပြည်ပနိုင်ငံတွေမှာလည်းတရုတ်အစိုးရကနည်းပညာကိုအသုံးချပြီးထောက်လှမ်းနိုင်ဖို့ကြိုးစားပါတယ်။တရုတ်ကုမ္ပဏီလို့ဆက်သွယ်ရေးပစ္စည်းကရိယာတွေငွေပေးချေတဲ့စနစ်တွေအင်တာနက်ဆော့ဖ်ဝဲတွေကိုအသုံးပြုကြတဲ့နိုင်ငံတော်တော်များများရဲ့စီးပွားရေးနိုင်ငံရေးဆိုင်ရာလှုပ်ရှားဆောင်ရွက်မှုတွေကိုအဲ့ဒီကုမ္ပဏီတွေကနေတဆင့်တရုတ်အစိုးရကစောင့်ကြည့်နိုင်စွမ်းရှိပါတယ်။တခြားနိုင်ငံတွေမှာတရုတ်နည်းပညာကိုအသုံးများလာလေအဲ့ဒီနည်းပညာဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေသာမကတရုတ်လူမျိုးတွေနဲ့တရုတ်အစိုးရအနေနဲ့အသာစီးရပြီးတော့နိုင်ငံတွေအပေါ်အသာလေးလွှမ်းမိုးနိုင်တယ်လို့ Cornell ဥပဒေတက္ကသိုလ်ကပါမောက်ခ James Grimmelman ကပြောပါတယ
် If you then add China's ability to compile data from them and use that for surveillance purposes you can easily see
တရုတ်ကုမ္ပဏီတွေဘက်ကဒါစီရနေတဲ့အခြေအနေကိုတရုတ်အစိုးရကတုံ့ချပြီးထောက်လှမ်းဖို့အတွက်ဒေတာချက်လက်တွေကိုစုဆောင်းနိုင်စွမ်းရှိပါတယ်။အဲ့ဒီနည်းနဲ့နိုင်ငံရေးကြလွှမ်းမိုးနိုင်ဖို့ဘယ်လောက်လွယ်တယ်၊ထောက်လှမ်းနိုင်ဖို့ဘယ်လောက်လွယ်ကူတယ်ဆိုတာတွေ့နိုင်ပါတယ်
။စင်ကာပူနိုင်ငံ NUS စီးပွားရေးတက္ကသိုလ်ကအကြီးတန်းသုတေသီ Alex Capri ကတရုတ်က Alibaba Online ဈေးကွက်ကုမ္ပဏီကြီးကိုဥပမာပေးပါတယ်။မလေးရှားနိုင်ငံမှာဆိုရင် Alibaba လုပ်ငန်းကြီးကဒေတာကလုပ်ငန်းတွေနဲ့ရောရှက်ထိုးဖောက်ဝင်ရောက်စီးပွားရေးလုပ်နေတာကိုထောက်ပြပါတယ်။
A lot of people look at Alibaba as almost an emissary of the communist state.
Alibaba company surate communist surate kuzle lo toromya mya ga nyin ya bare. Ara yan company ye hlomu nain zwan ne tu company ye won saung mu go yu yin ko ye achet let de lu nyu ma mla so ra so yin ja tu ri a mya yi si bare. Internet online ma ma zee ayang we look de tyauk company ji ri ne patet yin ဘယ်လိုကံကြရရမလဲဆိုတာအာရှအစိုးရရဲ့အတွက်အခုနဲ့နောက်မှခက်ခက်ခဲကင်တွယ်ရမယ့်ပြဿနာဖြစ်လာနေပါတယ
်။တရုတ်နိုင်ငံမှာလာရောက်အလုပ်လုပ်တဲ့နိုင်ငံခြားကုမ္ပဏီတွေအနေနဲ့သူတို့ရဲ့အင်တာနက်ဆာဗာတွေကိုတရုတ်အစိုးရစီရင်ပိုင်ခွင့်ရှိတဲ့နေရာဒေသတွေမှာသာထားရမယ်လို့တရုတ်အစိုးရကသတ်မှတ်တယ်လို့မလေးရှားနိုင်ငံနဲ့တခြားနိုင်ငံတွေကလည်းလှုပ်ဖို့ပြင်ဆင်နေတဲ့လက္ခဏာတွေတွေ့နေရပါတယ်။Facebook သုံးဆွဲသူ88တန်းလောက်ရဲ့ကိုယ်ရေးအချက်အလက်တွေကိုအသုံးချပြီးတော့ American ပြည်ထောင်စုနဲ့တခြားနိုင်ငံတွေကရွေးကောက်ပွဲရလဒ်တွေပြောင်းလဲသွားအောင်လို့ Cambridge Analytica နိုင်ငံရေးအကြံပေးကုမ္ပဏီကလုပ်ခဲ့တဲ့ဆိုတဲ့ပြဿနာကြီးပေါ်နေချိန်မှာနိုင်ငံတော်တော်များများကပြည်သူတွေရဲ့ data အချက်အလက်လုံခြုံရေးအတွက်စီကံသတ်မှတ်ချက်တွေဥပဒေတွေကိုတင်းကြပ်ကန့်သတ်မှုတွေလုပ်နေပါတယ်အဲ့လိုဆောင်ရွက်လာတဲ့အတွက်စီမင်းတင်းကြပ်လာတဲ့နိုင်ငံတွေမှာရှိနေတဲ့တရုတ်ကုမ္ပဏီတွေအပေါ်လဲတက်ရောက်မှုတွေရှိလာနိုင်ပါတယ်တရုတ်ကုမ္ပဏီတွေအနေနဲ့သူတို့ရဲ့ data နဲ့ telecom ကွန်ရက်တွေကိုဥရောပအထိဝင်ရောက်ထိုးဖောက်နိုင်ဖို့သိတ်ကိုစိတ်အားတန်ကြပါတယ်။ EU ဥရောပသမဂ္ဂကအသစ်ချမှတ်လိုက်တဲ့ data အချက်အလက်ကာကွယ်ရေးဆိုင်ရာစည်းမျဉ်းသစ် GDPR ကမေလ25ရက်နေ့မှာစတင်အသက်ဝင်တော့မှာပါ။အဲ့ဒီဥပဒေသစ်ကဥရောပသမဂ္ဂထဲမှာစီးပွားရေးလုပ်ကြတဲ့နိုင်ငံခြားကုမ္ပဏီတွေအနေနဲ့ EU ပြည်သူတွေရဲ့အချက်အလက်တွေကိုလုံခြုံအောင်ထိန်းသိမ်းရမယ်။တကယ်လို့ကာယကံရှင်ကတောင်းဆိုလာရင်အချက်အလက်တွေထုတ်ပေးရမယ်လို့ပြဋ္ဌာန်းထားပါတယ်။ Facebook ကုမ္ပဏီကသုံးဆွဲသူတွေရဲ့အချက်အလက်တွေကိုလုံခြုံအောင်မထိန်းနိုင်ခဲ့တဲ့ပြဿနာကြီးကြောင့်ဖွံ့ဖြိုးပြီးနိုင်ငံတွေဆောင်ရွက်လာမဲ့စီးမျဉ်းဥပဒေကန့်သတ်ချက်တွေကိုတရုတ်နိုင်ငံကခံနိုင်ပါလိမ့်မယ်လို့ပါမောက်ခကက်ပရီကတော့ဆိုပါတယ
်။ The Chinese model which essentially says look the state has to have access to all this data.
ဒီရစံကအချက်လက်အလုံးကိုနိုင်ငံတော်အစိုးရကရယူသိရှိမှငင်းရှိရမယ်အချက်လက်တွေကိုပေးပါလို့အစိုးရကတောင်းပန်ခွင့်ရှိတယ်။ကိုယ့်ရဲ့စနစ်လုံခြုံရေးအတွက်ထားတဲ့မြုပ်ကွက် encryption keys တွေကိုအစိုးရကသိရှိမှငင်းရှိတယ်လို့တရုတ်ကလုပ်ထားတာ
ပါ။ Facebook ရဲ့လုံခြုံရေးပြဿနာကြီးကြောင့်နိုင်ငံတော်တော်များများက data လုံခြုံရေးအတွက်ဥပဒေတင်းကြပ်မှုကြီးတွေလုပ်ဖို့စ조사လာကြပေမဲ့တရုတ်ကတော့သူတို့အနေနဲ့အချက်အလက်တွေရယူနိုင်ဖို့ခက်ခဲသွားမယ်ကန့်သက်တင်းကြပ်မှုတွေလုံးမဲ့ပုံမရဘူးလို့လည်းသူကပြောပါတယ်ရှင
်။ဆရာရှင်ရရှိပြည်သူပြည်ပါစေခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာတိုင်းဝိုင်းမှာတာဝန်သိစွာရပ်တည်နိုင်ဖို့အရေးကြီးတာကိုနားလည်အသိမဲ့ပြုကြောင်းနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအစိုးရတပ်တန်းတစ်နှစ်ပြည့်မိကွန်းမှာထည့်သွင်းပြောကြားသွားပါတယ်။တစ်ချိန်တည်းမှာပဲတိုင်းပြည်အခြေအနေလိုအပ်ချက်တွေနဲ့အညီရှောင်လန်းရင်းနိုင်ငံကသဘောထားအမြင်တွေကိုလည်းအလေးပေးဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့တာပါ။ဖွံ့ဖြိုးတိုးတက်ဖို့အားယူနေရစေမြန်မာနိုင်ငံအနေနဲ့နိုင်ငံကအတိုင်းဝိုင်းနဲ့ဆက်ဆံရေးအဆင်ပြေဖို့ဘယ်လောက်အရေးကြီးပါလဲ။ဘယ်လိုဆက်ဆံရေးမျိုးတည်ဆောက်သင့်ပါလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382ငါးငါးငါးလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ရေးသားပေးဖို့ချားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bambis@voanews.com ကိုကြိုတင်ပေးဖို့ချားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမက်ဆက်တွေကြိုတင်ရေးသားပေးဖို့ချားနိုင်ပါတယ်။စီရီးကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
သောတာရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့သမရသည့်ဦးဝင်းမြင့်လက်ထက်မှာပထမဆုံးပြင်ဆင်ပြချမ်းခဲ့တဲ့ဥပဒေအကြောင်းပြောပြပါတော့မယ်။ဘာသာမတူပေမဲ့ထိမ်းမြားလက်ထက်ကျသူတွေကိုအကျိုးခံစား권ကိုဥပဒေအရအကာအကွယ်ပေးထားတဲ့အမျိုးဆက်ပြည်ရင်းချင်းမှဖယ်ရှားသည့်အဥပဒေကိုပြင်ဆင်တဲ့ဥပဒေတရက်ကိုဧပြီလ5ရက်နေ့တုန်းကနိုင်ငံတော်သမရဦးဝင်းမြင့်ကလက်မှတ်ရေးထိုးအတည်ပြုပြခန့်ခံခဲ့ပါဗျ။ ဘာသာမတူသူတွေကြားထိမ်းမြားလက်ထက်လိုက်တဲ့အခါမှာဇက်ပြက်သွားတယ်ဆိုတော့အိန္ဒိယအယူအဆကိုမြန်မာနိုင်ငံမှာတချို့လူမှုအတိုင်းအဝိုင်းကလက်ခံကျင့်သုံးနေပေမဲ့သူတို့ရဲ့အကျိုးခံစားခွင့်ကိုဥပဒေအရအကာအကွယ်ပေးတဲ့အနေနဲ့အင်္ဂလိပ်ကိုလိုနီလက်ထက်ကဒီဥပဒေကိုပြဋ္ဌာန်းခဲ့တာပါအခုတော့သမ္မတတဲ့ဦးဝင်းမြင့်ကဥပဒေဏ္ဍမှာပါတဲ့ Off the Bengal Code ဆိုတဲ့စကားရက်အစားမူအတိုင်းဆောင်ရွက်မယ်ဆိုတဲ့စကားရက်တွေနဲ့ပြောင်းလဲပြဋ္ဌာန်းခဲ့တာဖြစ်ပါတယ်အပြည့်အစုံကိုကိုညာဝင်းအောင်ကပြောပြပါလိမ့်မယ်ရှင်
မြန်မာနိုင်ငံရဲ့လက်ရှိလူမှုရေးစီးပွားရေးနိုင်ငံရေးအခြေအနေတွေနဲ့မကန့်ညီတော့တဲ့အင်္ဂလိပ်ကိုလိုနီလက်ထက်ကရှီထားနှင်ပြီးသားဥပဒေတွေကိုဖြည့်ဆွတ်ပြင်ဆင်တာမျိုးအသုံးအနှုန်းအတိအပယ်သတ်မှတ်ချက်တွေပြင်ဆင်တာမျိုးတွေကို NLD အစိုးရကလှုပ်ဆောင်နေတယ်လို့ NLD လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်အဲ့ဒီတဲမှာအင်္ဂလိပ်ကိုလိုနီလက်ထက်ကရှီထားပြီးသားဘာသာမတူသူတွေကြားထိမ်းမြားလက်ထက်ချင်းရဲ့အကျိုးဆက်နဲ့ဆိုင်တဲ့အမျိုးဆက်ပြည်ရင်းချင်းမှဖယ်ရှားသည့်အဥပဒေကိုပြင်ဆင်သည့်ဥပဒေတရက်ကိုပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တွေမှာဆွေးနွေးခဲ့ကြပြီးနောက်ပြည်ထောင်စုလွှတ်တော်မှာအတည်ပြုပြဋ္ဌာန်းလိုက်ကြောင်းသမ္မတဦးဝင်းမြင့်လက်မှတ်နဲ့ AP လ9ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီအဥပဒေပြန်လည်ပြင်ဆင်ရတဲ့အကြောင်းနဲ့ပတ်သက်လို့ NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥပဒေချမ်းရေးရာကော်မတီဝင်ဒေါ်နွန်းနွေအောင်က VOA ကိုပြောပါတယ်အဲ့
ဒီဥပဒေကမူဟာတော့ငါကအိန္ဒိယကကြာလာတယ်အင်္ဂလိပ်တွေလာတဲ့ခါကျအဲ့ဒီဥပဒေကိုသူတို့ယူလာခဲ့တာအဲ့ဒီဥပဒေက1950ကတည်းကပြဋ္ဌာန်းထားတယ်။ပြဋ္ဌာန်းပြီးတော့အခုထိကျမတို့ကသုံးနေရတော့မယ်။ဘာကြောင့်ဆိုကျမတို့စီမားကအဟိန္ဒူရှိတယ်၊အစ္စလမ်ရှိတယ်ပေါ့နော်။ဆိုတော့အဓိကကသူတို့ကဟိုအဲ့ဒီမဟာမေဂျင်နဲ့ချင်းတူနဲ့ပြဿနာကိစ္စတွေပေါ့နော်။သူတို့အဲ့ဒီဘာသာမတူတိုင်းရှိရင်အမျိုးသက်ပြက်တယ်ပေါ့နော်။အဲ့ဒီဟာကိုသူတို့အခွင့်အရေးမဆုံးရှုံးရအောင်ဆိုပြီးတော့ဒီဥပဒေပြဋ္ဌာန်းထားတာ။အဲ့တော့အခုကျမတို့ဒီလက်တော်ပေါ်လာတဲ့အခါကျတော့ဟိုတော့ကဟိုအင်္ဂလိပ်ဖြစ်ကြတဲ့ပြဋ္ဌာန်းတဲ့ချိုးဥပဒေတွေကြတော့ဟိုအိမ်မှာပါတဲ့စာအတုံးဆုံးနေရာကြတော့အခုခေတ်မှာစိတ်မကန့်ညီတော့ဘူးပေါ့အဲ့တော့အဲ့ဒီဟာကိုကျွန်တော်ကပြင်ဖို့လိုအပ်လို့အဲ့ဒီဟာကိုပြင်တယ်ပြင်နေဆိုပေမဲ့မူရင်းဥပဒေမှာပြဋ္ဌာန်းတဲ့ပြဋ္ဌာန်းချက်တွေဘာမှကျွန်တော်ကပြင်တာမရှိဘူ
းဘာသာမတူသူတွေကြားထိမ်းမြားလက်ထက်လိုက်လို့မိဘဆွေမျိုးအတိုင်းအဝိုင်းကအမွေခံစားခွင့်ဖြတ်တောက်လိုက်တာမျိုးမလုပ်နိုင်အောင်ဒီအဲ့ဥပဒေကအကာအကွယ်ပေးထားကြောင်းရှိနေတူလည်းဖြစ်တဲ့ဒေါ်နွန်းနွန်းအောင်ကရှင်းပြပါတယ
်သူတို့ဟိန္ဒူလောမှာကဘာသာမတူရလားယူလို့ရှိရင်သူတို့ကအမျိုးသားပြက်တယ်လို့ကျွန်တော်ဟိုအရက်စကားနဲ့ပြောဇာပြက်တာပေါ့နော်အဲဇာပြက်တဲ့လူကိုသူတို့ကအမွေမသေးတာတော့အဲ့လိုသဘောတရားလေးတွေရှိတယ်အဲ့လိုအနေအထားရှိတော့ဒါကိုကျွန်တော်ကအမွေဆက်ခံခွင့်မရှိတာလို့ပါလို့ကောက်ွယ်ပေးဖို့ဆွဲဆိုပြီးတော့ပြဋ္ဌာန်းတဲ့ဥပဒေသူရဲ့မူလဥပဒေကအမျိုးသားပြက်ရင်ကျင်မာဖယ်ရှားပြီးအဲ့ဥပဒေ
NLD အစိုးရကအခုလိုအဲဥပဒေပြင်ဆင်ပြဋ္ဌာန်းလိုက်ခြင်းအဖြစ်လူမှုအဖွဲ့အစည်းအတွက်ရှင်းရှင်းလင်းလင်းဖြစ်သွားစေတာကြောင့်ဒါကိုကြိုဆိုတယ်လို့မြန်မာနိုင်ငံဟိန္ဒူဘာသာရေးအသင်းချုပ်ဗဟိုဥက္ကဋ္ဌဦးမောင်ရွှေကပြောပါတယ
်အင်္ဂလိပ်ခေတ်မှာတိုင်ငယ်ရလဲအိန္ဒိယမှာဒီလိုဇာနေဇာနေဆိုတာရှိတယ်အဲ့တော့ဗမာပြည်မှာတော့အစကတည်းကဟိုစာအုပ်ထဲမှာရှိတော့ရှိမှာပါလေဘာလို့အင်္ဂလိပ်လက်ထက်ကရှိခဲ့တဲ့ပုံစံရှိခဲ့ရင်ကျတော့ဒီမှာတော့ဒီလိုခွဲခြားမှုမရှိခဲ့ဘူးသူစိတ်ကြတဲ့လူနဲ့ဘလူနဲ့ပဲလက်ထဇာနေတာတော့ဇာပြက်သွားတာလည်းမရှိဘူးဥပဒေရလည်းဒီမှာဘလူမှပြင်းလို့တာတော့တရားရုံးမှာတက်ပြီးတော့ fight လုပ်ခဲ့တာတော့ဒီလိုမချားခဲ့အောင်ကျွန်တော်52နှစ်အရွယ်ရှိပြီဒီဇာတော့တစ်ခါမှဘုံမပြီမှာဇာတွေမချားခဲ့အောင်အိန္ဒိယမှာတော့အများကြီးရှိခဲ့တယ်အခုတော့ဆိုရနေပြတော့ပို့ပြီးတော့ clear ဖြစ်အောင်ဒါရှင်းလိုက်တဲ့တဘောပါပဲ
အမျိုးသားပြည်ရင်းချင်းမှဖေရှားသည့်အဥပဒေဏ္ဍမှာပါတဲ့Whereas it is enacted by Section 9, Regulation 7, 1832 of the Bengal Code, that ဆိုတဲ့စကားကိုအကြာသင့်တော်တဲ့စကားရည်ဒီနဲ့အစားထိုးပြင်ဆင်လိုက်တာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ကိုညံဝင်းအောင်ပြောပြခဲ့တာပါရှင်။ VOA ကနေပြီးတော့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။မကြခင်မှာအမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေထုတ်လွှင့်ပေးပါအောင်ပါရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ25.32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်2018ခုနှစ်ဧပြီလ9ရက်စနေနေ့မနက်ခင်း VOA မြန်မာပိုင်းကနေပြီးတော့ဆက်လက်ထုတ်လွှင့်ပေးနေပါတယ်အခု6နိုင်ခွဲကနေပြီးတော့မနေ့9နိုင်ထီထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းတွေနဲ့မနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တို့အပြင
် So you know we were introduced by a mutual friend and actually she came in for and she pitched the idea of the movie
and Mudra ရဲ့ခေါ်တဲ့ရုပ်ရှင်ဇာတ်ကားကိုထုတ်လုပ်သူ Mona Strasberger ဖြစ်ပါတယ်ဒီရုပ်ရှင်ကထုတ်လုပ်ဖို့ဘယ်လိုဖြစ်လာသလဲဆိုတာသူပြောပြထားတာကိုအမျိုးသမီးကဏ္ဍကြရဲ့အပြည့်အစုံကြားရမှာပါမြန်မာနိုင်ငံစံစဘာဌာနကဒီစိုက်ပျိုးရေးကဏ္ဍတိုးတက်စေဖို့အတွက်သုတေသီတွေနဲ့လက်တွဲဆောင်ရွက်နေတဲ့အကြောင်းသိပ္ပံနဲ့နည်းပညာအပတ်စဉ်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါသေးတယ်။အရင်ဆုံးတော့ဒီကမ္ဘာသတင်းမီဒီယာတွေထဲမှရေးသားဖော်ပြနေတဲ့မြန်မာသတင်းတွေကိုတင်ပြပါမယ်။မူရင်းအပေါ်မပြတ်မတ်အင်ဂျင်နိုင်ကတင်ပြပါလိမ့်မယ်ရှင်
။မြန်မာနိုင်ငံမှာအရက်သားအုပ်ချုပ်မှု2နှစ်ကြာပြီးတဲ့နောက်နိုင်ငံရေးသမားတွေတက်ကြွမှုကြာဆင်းလာခြင်းဆိုတဲ့ခေါင်းစဉ်နဲ့ The Economist မှာရေးသားထားတဲ့ဆောင်းပါးကိုဒီမိနစ်အတွက်ကောက်နှုတ်တင်ပြခြင်းပါတယ်။အမျိုးသမီးဆရာဝန်တဦးအနေနဲ့တစ်ချိန်မှာနိုင်ငံရေးသမားတဦးဖြစ်လာလိမ့်မယ်လို့မတွေးခဲ့သူတဦးဟာ NLD ရဲ့ကံလှမ်းချက်ကြောင့်ဒေါအောင်ဆန်းစုကြည်ရဲ့ဦးဆောင်မှုကိုယုံကြည်သူတဦးအနေနဲ့စိတ်အားထက်သန်စွာ NLD ပါတီကိုယ်စားလှယ်ဖြစ် 2015 ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးအနိုင်ရခဲ့ပါတယ်။ဒါပေမဲ့လို့ဒီကနေ့အချိန်ဒီမှာတော့သူမှတက်ကြွတဲ့စိတ်ဓာတ်မျိုးမရှိတော့ပါဘူး။နေပြည်တော်ကပြည်ပွဲရာလွှတ်တော်ပုံမှန်အစည်းအဝေးတွေတက်နေရတဲ့အချိန်တွေကြည့်ပြီးတခါတလေဘာကိုဥတီပြီးသွားနေတယ်လဲဆိုတာသူ့အနေနဲ့မေးခွန်းထုတ်နေမိပါတယ်။ကျောင်းတွေမှာလိမ်ပိုင်းဆိုင်ရာဗဟုသုတသင်ကြားရေးကိုပညာရေးစနစ်မှာထည့်သွင်းပြထမ်းဖို့သူ့အနေနဲ့တခါကလွှတ်တော်မှာအဆိုတင်သွင်းဖို့ကြိုးပမ်းခဲ့ပါတယ်။ဒါကလည်းအရင်သူ့လုပ်ငန်းခွင်အတွေ့အကြုံရလိုအပ်နေတဲ့ပညာပေးရေးအစီအစဉ်ကိုထည့်သွင်းပြထမ်းဖို့ပါ။ဒါပေမဲ့လေသူ့ရဲ့ NLD ပါတီကိုယ်တိုင်ဒီအဆိုကိုပယ်ချခဲ့ပြီးရှင်းလင်းချက်လည်းမပေးခဲ့ပါဘူးအခုလွှတ်တော်ကိုယ်စားလှယ်တက်တန်းတဝက်ကျော်ကာလအတွင်းမှာပဲလာမယ့်2020ပြည့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တော့မှာမဟုတ်ဘူးလို့အဲ့ဒီဆရာဝန်အမျိုးသမီးကဆုံးဖြတ်ချက်ချထားပါဗျ2015ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မျိုးဆက်သစ်လွှတ်တော်ကိုယ်စားလှယ်တွေကတော့လူနေမှုဘဝမျိုးစုံကနေလာကြသူတွေဖြစ်ပါတယ်ဆရာဝန်တွေသတင်းသမားတွေစာရေးဆရာတွေဆရာဆရာမတွေစီးပွားရေးလုပ်ငန်းရှင်တွေမျိုးစုံပါဝင်ပါတယ်လူငယ်မျိုးဆက်တွေအနေနဲ့ဒေါအောင်ဆန်းစုကြည်ကိုကြီးညိုလေးစားကြပေမဲ့ NLD ကလူကြီးတွေလိုမျိုးပုံစံနဲ့တော့ကွာခြားပါတယ်သူတို့မှာတက်တက်ကြွကြွနဲ့လုတ်ကင်နိုင်စွမ်းရှိပေမဲ့အခြေအနေတွေကိုစိတ်ပြက်နေကြတာပါလွတ်တော်ကိုယ်စားလှယ်တွေအနေနဲ့သူတို့ရဲ့လုတ်ကင်နိုင်စွမ်းတွေအကန့်အသတ်ခံနေရတဲ့အပေါ်မှာစိတ်ပြက်နေတဲ့ NLD လွတ်တော်ကိုယ်စားလှယ်အသစ်တဦးကတော့နောက်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့မရှိဘူးလို့ဆုံးဖြတ်ချက်ချထားတယ်လို့စောင်းပါမှာရေးသားထားပါတယ်ရှင်
။မိုင်းဂျင်းနိုင်တင်ပြခဲ့တာပါ။အခုဆက်ပြီးတော့မနေ့ပိုင်းအစီအစဉ်တိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုလှည့်ပေးပါဦးမယ်။ American စကားပြောမှာသုံးနှုန်းကြတဲ့ EDM အသုံးနှုန်းတွေကိုဒေါ်လာလာတန်တင်ပြပါမယ်ရှင
်။ဒီနေ့မနေ့တင်ပြမယ် EDM အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက C L O S E close ကကတ္တာနီးတာ C A L L call ကခေါ်တာဆိုတော့စကားတွေရဲ့တိုက်ရိုက်ဒီပဲကတော့ကတ်ပြီးခေါ်တာပေါ့ idiom ဆိုတဲ့သဘောဒီပဲကဒီနေရာမှာအန်ဒီယေကနေတီတီကလေးလွတ်တာကိုဆိုတာပါကံကောင်းလို့လက်မတင်လေးနေလွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကံကောင်းနေအိမ်တိမ်လုံးပြီးလောင်ပြမကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လीလက်မတင်လေးတွေလွတ်သွားခဲ့တယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
အန်ဒီယေကနေတည်တည်ကလေးလွတ်တာကိုပြောချင် ATM အသုံးရဘယ်လိုပြောမလဲ
close call
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်အခုလိုထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်ကနေပြီးတော့လည်းလေ့လာနိုင်အောင်စီစဉ်ပေးထားပါတယ်ရှင်အခုတော့ပတ်စဉ်အစီအစဉ်တွေအလဲရောက်ပါပြီ။သိပ္ပံနဲ့နည်းပညာအစီအစဉ်ကိုအလှမ်းမပေးခင်မှာအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မြန်မာရုပ်ရှင်လောကမှာဝေဖန်မှုတွေချီးကျူးမှုတွေထွက်ပေါ်ခဲ့တဲ့နာမည်ကြီးမူဒရာရဲ့ခေါ်တန်ရုပ်ရှင်ကိုထုတ်လုပ်ခဲ့သူဟာအမေရိကန်သူမိုနာစထရက်စ်ဘာဂါဖြစ်ပါတယ်။မြန်မာစီးပွားရေးလုပ်ငန်းရှင်တယောက်နဲ့တွဲအလုပ်လုပ်ခဲ့ရကနေပြီးတော့မူဒရာရဲ့ခေါ်တန်ရုပ်ရှင်ထုတ်လုပ်ဖို့ဘလို့ဖြစ်လာတယ်လဲဆိုတာကိုဒေါ်လှလတန်ကမိုနာစထရက်စ်ဘာဂါကိုမေးမြန်းပြီးတော့ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာတင်ပြထားပါတယ်ရှင်။
You can bend but never break me, 'cause it only serves to make me more determined to achieve my final goal.
My name is Mona Strasburger. I'm the producer of Who's Calling. I want to thank all of you for coming out tonight and supporting us.
မင်္ဂလာပါကျမရဲ့နာမည်က Mona Strasburger ပါကျမက Mudras Calling ရုပ်ရှင်ကိုထုတ်လုပ်ခဲ့သူပါဒီနေ့လာပြီးကျမတို့ကိုလာရောက်အားပေးကြတဲ့သူတွေအားလုံးပြင်ခင်မယင်းနီးပြည်သားမိတ်ဆွေတွေရဲ့မျက်နှာတွေကိုလည်းမြင်တွေ့ရတဲ့အတွက်အားလုံးကိုကျေးဇူးတင်ပါတယ်ကျမတို့ကို၄နှစ်တာထောက်ခံအားပေးကြတဲ့လူတွေအများကြီးရှိခဲ့ပါတယ်လွန်ခဲ့တဲ့၄နှစ်ကစာပြီးကျမတို့ဒီရုပ်ရှင်ကားကိုရိုက်ကူးခဲ့တာပါမြန်မာနိုင်ငံမှာရုပ်ရှင်တကားရိုက်ရင်တလောက်ကြပါတယ်လို့ပြောသွားသူကတော့လက်ရှိရေးပန်းစားနေတဲ့ Mudras Calling လို့ခေါ်တဲ့ Mudra ရဲ့ခေါ်တန်ရုပ်ရှင်ကိုထုတ်လုပ်ခဲ့သူ Mona Strasburger ကရန်ကုန်မြို့ Junction City မှာမလ7ရက်နေ့ကကျင်းပခဲ့တဲ့ရုပ်ရှင် mix ဆက်အခမ်းအနားမှာအခုလိုပြောသွားခဲ့တာဖြစ်ပါတယ်။ဒါအပြင် Mudra ရဲ့ခေါ်တန်ရုပ်ရှင်ဟာမြန်မာစာတန်းထိုး80ရာခိုင်နှုန်းအင်္ဂလိပ်စကားပြောဖြစ်ပေမဲ့လို့လေမြန်မာနိုင်ငံသားတွေပါဝင်ပြီးမြန်မာနိုင်ငံမှာအစအဆုံးအလုံးရိုက်ကူးထုတ်လုပ်တဲ့ရုပ်ရှင်ဖြစ်တဲ့အတွက်ကြောင့်လေသူ့အနေနဲ့ဂုဏ်ယူကြောင်းမူနာကခုလိုပြောခဲ့ပါတယ
် This is really a Myanmar film
ကျွန်မဆက်ပြောချင်တာကတော့ဒါဟာတကယ့်မြန်မာရုပ်ရှင်ဖြစ်ပါတယ်မကြာမီမှာတွေ့ကြမဲ့ရုပ်ရှင်မှာပါဝင်တရုတ်ဆောင်ခဲ့ကြသူတွေရုပ်ရှင်ရိုက်ကူးခဲ့ကြသူတွေအလုံးကမြန်မာနိုင်ငံသားတွေကြီးဖြစ်တဲ့အတွက်ကျွန်မသိကူဂုဏ်ယူပါတယ်ဒီရုပ်ရှင်ရိုက်ကူးရမှာလူတိုင်းကသိကူစူးစမ်းကြပါလေ။ကျမတို့ပြည်တွင်းပစ္စည်းတွေပဲတုံးနေရိုက်ကွင်းအလုံးကလည်းမြန်မာနိုင်ငံမှာပဲရိုက်တယ်။နောက်ပိုင်းတိဖြတ်တာတွေလည်းမြန်မာနိုင်ငံမှာပဲလုပ်ပါလေ။ထိုင်း၊စင်ကာပူ၊မလေးရှားတို့ကိုမသွားပါဘူး။ကျမတို့ပြည်တွင်းမှာပဲအယောင်နှိတယ်။မြန်မာဂီတပညာရှင်တွေတုံးနေဒီမှာပဲအတန်သွင်းနေပြည်တွင်းရှိစတူဒီယိုတွေကိုပဲအသုံးပြုတာဖြစ်ပြီးအလုံးကမြန်မာမှာထုတ်လုပ်တာဖြစ်တဲ့အတွက်ကြောင့်ကျမဂုံယူပါတယ်လို့ Mona Strasburger ကပြောသွားတာဖြစ်ပါတယ်။ Mona Strasburger ကဘယ်သူလဲ။သူကတော့အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်ဇာတိသူဖြစ်ပြီးအဘေကထိုင်းအဖေကအမေရိကန်ဖြစ်ပါတယ်။သူပဲလို့လို့မြန်မာပြည်ကိုရောက်လာပြီး Mudras Calling ရုပ်ရှင်ထုတ်လုပ်ဖို့အကြောင်းဖန်ခဲ့ပါတယ်ဆိုတာကို VOA ကမေးမြန်းခဲ့ရမှာတော့သူက
Yeah, I've been based here since around February.
ကျမမြန်မာနိုင်ငံကိုရောက်နေတာ2013 February လကတည်းကပါ။ကျမကနိုင်ငံတကာဆက်ဆံရေးဘာသာရပ်နဲ့ Johns Hopkins တက္ကသိုလ်မှာမဟာဘွဲ့ရယူခဲ့ပါတယ်။ကျမကထိုင်းသွေးတွေ့ပါပါတယ်။မြန်မာနိုင်ငံမှာဘာဖြစ်နေတယ်ဆိုတာကိုကျမသိထားပါတယ်။2010မှာကျမကအရက်ဖက်လူအဖွဲ့အစည်းအတွက် TV အစီအစဉ်ကိုစလုပ်ခဲ့ပါတယ်။ Los Angeles မှာထိုင်းရုပ်သံလွှင့်အစီအစဉ်ကိုစခဲ့တာဖြစ်ပါတယ်။အဲ့ဒီရုပ်သံလွှင့်က Free to Air ဂျိုဒုစလောင်းကနေထုတ်လွှင့်တော့တန်ရှင်ကထိုင်းကမ်ဘောဒီးယားလာအိုအစီအစဉ်တွေထည့်ခဲ့ပါတယ်မြန်မာလူအဖွဲ့အစည်းအတွက်လည်း TV အစီအစဉ်လုပ်ကြရအောင်လို့သူကဒီနေ့ကျမကိုပြောလာတော့ကျမလေးအဲ့ဒီမှာပါဝင်လာပြီးမန်ဒလေး TV ကိုစပြီးဒီနှစ်လောက်နေ့စဉ်အတန်လွှင့်အစီအစဉ်လုပ်ခဲ့ပါတယ်အစီအစဉ်မှုကမြန်မာဖြစ်ပြီးကျမတို့ဒေသကမြန်မာလူအဖွဲ့အစည်းနဲ့ပူးပေါင်းလှုပ်ဆောင်ခဲ့ပါတယ်ကြားမှာမြန်မာရုပ်ရှင်တွေကိုပြသခဲ့တာဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံနဲ့ကျမယဉ်နီးမှုရှိခဲ့တာပါ2012မှာတော့မြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်လာတော့ကျမကိုမြန်မာနိုင်ငံကိုသွားကြည့်ဖို့မိတ်ဆွေတွေကတိုက်တွန်းကြတယ်ကျမလည်းမြန်မာနိုင်ငံကိုရောက်လာခဲ့ပြီးအ
အဲ့ဒီခရေကမြန်မာနိုင်ငံကိုတိတ်သဘောကျခဲ့ပြီးကျမလည်းထိုင်းသွေးတွေပါတင်တော့ကျမရဲ့နေအိမ်လိုပဲသဘောထားပြီးကျမဆက်နေခဲ့တာအခုဆို၅နှစ်ရှိသွားပြီဖြစ်ပါတယ်လို့မိုးနာကရှင်းပြခဲ့တာဖြစ်ပါတယ်မိုးနာနေနဲ့2013မြန်မာနိုင်ငံကိုသူရောက်လာပြီးMudras calling Yoshin Tolu Yi Tawenga Belu Pila Badali, Munaga.
I was working with a local Burmese businessman.
Jimaga, Nima Siwai Lunga Shin Une, Dwelu Yama, Tugale Yoshin Pyobi Yema, Sewin Sage Badi. Jima Digo Yau Kreguwa, Sewin Samu Tugaro, Yoshin Pyobi Loka Babi. Jima Digo Mlagin California Ma, Tang Sizema Loke Budulu, Los Angeles Male, Fox TV Nele Loke Bubari.ကျမ Fox မှာလှုပ်တုံးကထုတ်လို့ရေးပိုင်းမှာသဘောပေါက်ခဲ့တဲ့အချက်ကတော့မြို့တွေပြည်နယ်တွေနိုင်ငံတွေကနိုင်ငံခြားရုပ်ရှင်တွေကိုသူတို့ထံလာပြီးရုပ်ရှင်နဲ့ TV အစီအစဉ်တွေရိုက်ဖို့ဆွဲဆောင်ကြတာတွေ့ရပါတယ်ဒီလိုလှုပ်ချင်းအပြင်လူတွေရောက်လာရင်ဟိုတယ်တွေမှာနေမယ်စားတောက်ဆိုင်တွေမှာစားကြမယ်ဒေသအတွက်စီးပွားရေးပိုကောင်းလာစီမှာဖြစ်ပါတယ်ချိန်ထဲမှာပဲဒေသခံရုပ်ရှင်လုပ်ငန်းကိုလည်းတိုးတက်စေပါတယ်မြန်မာနိုင်ငံမှာလည်းဒီလိုလှုပ်ဆောင်ရင်ရုပ်ရှင်လုပ်ငန်းကိုဖွံ့ဖြိုးစေနိုင်တယ်လို့စီးပွားရေးနဲ့အပိယာရောက်စီမှာမှုကျမဒီမှာရုပ်ရှင်ဖျော်ဖြေလုပ်ငန်းတွေမှာလှုပ်ဆောင်ဖို့စိတ်အားထက်သန်ခဲ့တာဖြစ်ပါတယ်။ဒါကြောင့်မြန်မာစီးပွားရေးလုပ်ငန်းရှင်ကြီးနဲ့တွဲပြီး2013မှာရုပ်ရှင်ထုတ်လုပ်ဖို့ဆုံးဖြတ်ခဲ့ရမှာကျမရဲ့ပထမဦးဆုံးရုပ်ရှင်ကတော့ Mudras Calling ဖြစ်ပါတယ်လို့မူနာကရှင်းပြခဲ့တာပါ။ Mudras Calling ကိုရိုက်ကူးခဲ့သူ Director Christina Chee နဲ့ကသူဘယ်လိုတွေ့ဆုံခဲ့ပါသလဲ။
You know, we were introduced by a mutual friend.
ကျမနဲ့ Christina ကိုမိတ်ဆွေတူကမိတ်ဆက်ပေးခဲ့တာဖြစ်ပါတယ်။သူကသူ့ရုပ်ရှင်ဇာတ်လမ်းအကြောင်းကျမကိုရှင်းပြခဲ့ပါတယ်။ကျမမြန်မာနိုင်ငံမှာရိုက်ကူးခြင်းနဲ့ရုပ်ရှင်ကတော့မြန်မာနိုင်ငံကိုအကောင့်ဘက်ကပြသလို့တဲ့ဆန္ဒရှိခဲ့ပါတယ်။ဒါကြောင့်နိုင်ငံခြားမှာနေကြသူတွေကိုမြန်မာအကြောင်းအကောင့်ဘက်ကမြင်စေခြင်းတို့မြန်မာနိုင်ငံသားတွေကိုလည်းကိုယ့်နိုင်ငံမှာရှိတာတွေကိုဂုဏ်ယူစေခြင်းပါတယ်။ဒါအပြင်ကျမတို့ဒီလိုရုပ်ရှင်မျိုးကိုပြည်တွင်းမှာဖြစ်အောင်ရိုက်နိုင်တယ်ဆိုတာကိုလည်းကျမပြသလိုပါတယ်။ချိန်ထဲမှာပဲနိုင်ငံခြားကရုပ်ရှင်လုပ်ငန်းတွေလေဒီကိုလာကြည့်စီခြင်းတဲ့သဘောလေးရှိပါတယ်။ဒါကြောင့်ကျမခရစ်စတီနာနဲ့တွေ့တော့သူကသူ့ Mudras Calling ဇာတ်လမ်းကိုချပြတော့ကျမရဲ့ဆန္ဒနဲ့တွားပြီးကြိုက်ညီနေတာတွေ့ရပါတယ်။ဇာတ်လမ်းကလည်းကျမလိုပါပဲ။ကျမကထိုင်းသွေးတွေပါနေတယ်။ကျမအမေဘက်ကအမျိုးတွေနဲ့အရင်ကမတွေ့ဘူးခဲ့ပါဘူး။ဂျော်ဂျီပြည်နယ်မှာပဲကြီးပြင်းလာတော့ကျမထိုင်းရင်ကြီးမှုနဲ့မရင်းနှီးခဲ့ပါဘူး။ဒါကြောင့်အသက်20ကျော်မှကျမအမေရဲ့အမိမေကိုပထမဦးဆုံးကျမပြန်နိုင်ခဲ့တာပါ။ရင်ကြီးမှုချင်းမတူတာတွေမြင်ခဲ့ရပါတယ်။ Mudras Calling ရဲ့အဓိကဇက်ဆောင်ရဲ့ဇာတ်လမ်းနဲ့သွားတူနေတာဖြစ်ပါတယ်လို့မူနာကရှင်းပြခဲ့တာပါ။ဒါအပြင်အမေရိကန်ပြည်ထောင်စုကိုမိသားစုနဲ့တူငယ်စဉ်ကရောက်လာခဲ့ပြီးနယူးယောက်မြို့က Gibbs School မှာရုပ်ရှင်ပညာသင်ကြားခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကိုခင်ပွန်းဖြစ်သူဇင်ကီနဲ့ပြန်ခဲ့ပြီးရုပ်ရှင်ရိုက်ကူးမှုစ조사ခဲ့သူခရစ်စတီနာနဲ့ပတ်သက်လို့လေမူနာကသူ့ရဲ့အမြင်ကိုအခုလိုပြောခဲ့ပါတယ
် There was something about Christina you know obviously I saw her work and I knew she was very talented
Christina နဲ့ပတ်သက်လို့ချမကသူ့ရဲ့လက်ရာကိုမြင်ရပြီးသူ့ရဲ့အရေးချင်းကိုခံမှန်းမိပါတယ်ဒါအပြင်ရုပ်ရှင်လောကရဲ့အဆင့်ကိုမြင့်လို့တဲ့ဆန္ဒရှိတာတွေ့ရပါတယ်။ဒါကိုသူကစိတ်ပိုင်းဖြတ်ထားယုံတမကဖြစ်အောင်လုပ်မယ်ဆိုတဲ့ခံယူချက်ရှိတာကိုတွေ့ရတော့ကျမလည်းချက်ချင်းဆုံးဖြတ်ခဲ့တာကကျမတို့တွဲလို့ရင်ရုပ်ရှင်ကောင်းထုတ်လို့နိုင်မယ်။မြန်မာရုပ်ရှင်လောကအပြောင်းအလဲကိုဖော်ဆောင်နိုင်မယ်ဆိုတာပါပဲ။သူနဲ့ကျမ2013ဒီဇင်ဘာလကတွေ့ခဲ့ပြီးတဲ့နောက်သူ့ရဲ့ရုပ်ရှင်ဇာတ်လမ်းကိုထုတ်လုပ်ဖို့သဘောတူခဲ့ပါတယ်။ခရစ်စတီနာကဇာညွန်ရေးပြီးတော့ကျမတို့2014မတ်လကစာပြီးရုပ်ရှင်ကိုရိုက်ကူးခဲ့တာဖြစ်ပြီးအဲ့ဒီနောက်အခြေအနေကဂတိတွေ့ရတဲ့အတိုင်းပါပဲလို့ Mudras Calling ထုတ်လို့သူ Mona Strasberger ကပြောသွားတာဖြစ်ပါတယ်။ဒါအပြင် Mudras Calling ရုပ်ရှင်နဲ့ပတ်သက်လို့ Mona အနေနဲ့ဂုဏ်ယူတဲ့အချက်ကတော့အမျိုးသမီးတွေဥဆောင်မှုကိုတက်တည်ပြနိုင်ခဲ့တယ်ဆိုတာပါပဲ
။ You know we are female led force.So, you know, you have myself, you have Christina as the director.
ဥဆောင်ခဲ့တာပါ။ထုတ်လုပ်သူကျမအပါဝင် director က Christina ရုပ်ရှင်ပွဲတော်တွေအတွက် media ပြန်ကြားရေးတာဝန်ခံကလည်းအမျိုးသမီးအမှုဆောင်ထုတ်လုပ်သူအစ်စ်ကလည်းအမျိုးသမီးတွေဖြစ်ကြတဲ့အတွက်ကြောင့်ကျမတိတ်ကိုဂုဏ်ယူပါတယ်။သူသဖြင့်အမျိုးသားတွေကြီးစိုးတဲ့ရုပ်ရှင်လုပ်ငန်းမှာအစွမ်းပြတ်နိုင်ခဲ့တာဖြစ်ပါတယ်လို့မူနာကပြောသွားတာဖြစ်ပါတယ်။ Now, the Rimba Maro, Mudraye, Kordan Yoshingu, Yakuyama, Tolo Due, Kangandaga, Pelu Shibadale, Pelu Gesamudwi, Yin Sangea Badale, Surago, Sele Timbia Bimamu, Samyo Nasin Java, Lud, Mida Yakani, Did Rimbae, Midmia Kandago, Nigon Chuaparishim.
Cause it only serves to make me more determined to achieve my final goal. And I come back.
Dollar Dan season didn't set that mute me gand up your body. April 9th နေ့နေ့မနက်ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတခါတော့သိပ္ပံနဲ့ဤပညာအစီအစဉ်အလှည့်ရောက်ပါပြီ။ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံမှာဆန်စပါးကိုပုဂ္ဂလိကကိုလွှဲလိုက်တဲ့နောက်ဆန်စပါးဌာနကသူတေသနပညာရှင်တွေနဲ့လက်တွဲပြီးစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးအောင်လုပ်ဖို့အတွက်ဘာတွေစီစဉ်နေလဲဆိုတာကိုနေအောင်ကြီးအားသုံးအသီးနှံ6ခန်းဆက်ထုတ်လုပ်နေတယ်မြန်မာနိုင်ငံဆန်စပါးအသင်းချုပ်ဒုဥက္ကဋ္ဌဒေါက်တာမျိုးအောင်ကျော်ကပြောပြပေးပါပ
ါရန်ကုန်မှာကျွန်တော်တို့ဆန်စက်အင်ဂျင်နီယာဌာနရှိပါတယ်ခင်ဗျအဲဒီမှာဆိုလို့ရှိရင်လက်ရှိကကျွန်တော်တို့ဆန်စပါးနဲ့ပတ်သက်တဲ့ကိစ္စတွေကပုဂ္ဂလိကကဏ္ဍကိုလွှဲလိုက်တဲ့အခါကျတော့ဆန်စက်အင်ဂျင်နီယာဌာနအနေနဲ့အခုကလုပ်ရမယ့်အပိုင်းတွေတော်တော်နည်းသွားတယ်လေဒီတိုင်းငုတ်ထုတ်ထိုင်ပြီးတော့မလုံမရှားလုပ်နေရတယ်သူတို့ကိုယ်တိုင်လည်းအဲ့လိုမနေချင်ဘူးခင်ဗျအဲ့တော့ကျွန်တော်နဲ့သူတို့နဲ့ပူးပေါင်းရင်ဒါတစ်ဖက်ကလည်းဟို public private partnership တဘောမျိုးလည်းဖြစ်သွားမယ်နောက်တခုခုလည်းပို့ပြီးကောင်းတဲ့ result တွေထွက်လာမယ်။နောက်ကျွန်တော်ဘက်ကလည်းတော့အားနည်းချက်ကအလုပ်တွေအများများလာတဲ့ခါကျတော့သူတေသနာပိုင်းကကျွန်တော်အခုကသူတေသနာပိုင်းဆိုတာငုတ်ထုတ်ထိုင်ပြီးတော့ဒီဇိုင်းမှန်မှလုပ်ပြီးမယ်။ကျွန်တော်ရဲ့ partner ပဲပြောပါတော့အဲ့လိုမရှိတဲ့ခါကျတော့ဒီ engineer ဌာနနဲ့ကျွန်တော်ကနှစ်ဦးနှစ်ဖက်ကဒါသူ့လိုအပ်ချက်ကိုလိုအပ်ချက်ကလေးတွေဖြည့်လိုက်လို့ခါကျတော့တော်တော်လေးကောင်းသွားမယ်အလားအလာညီနေရတဲ့ခါကျတော့ကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းလေးရက်အကြံများပြီးဆွေးနွေးပြီးတော့တပက်ကလည်းလူကြီးတွေရဲ့ mandate ကရှိတဲ့အခါကျအကိုက်ဖြစ်သွားတယ်လေ။ဒါကြောင့်မလို့ကျွန်တော်တို့ဒီသူတေသနာကိုကျွန်တော်တို့လုပ်ချမယ်။နောက်ပြီးတော့ dryer နဲ့ပတ်သက်လို့ပို့ပြီးတော့ကောင်းအောင်ပို့ပြီးတော့ဖွံ့ဖြိုးလာအောင်ပေါ့။ဟိုတပက်ကလည်း user တွေဖြစ်တဲ့ဟို potential ဒီ SME တွေပေါ့။သူတို့ရဲ့လိုအပ်ချက်ကလေးတွေကိုကျွန်တော်တို့ကတည်တည်ချာချာလေးဖြည့်နိုင်မယ်ဆိုအကုန်လုံးအတွက်ကောင်းနေရလေးဖြစ်လာမယ်ဆိုတဲ့ညှိနှိုင်းချက်ကလေးတွေရှိတော့ကျွန်တော်တို့ဥပပေါင်းဆောင်ရွက်ကြမယ်ဆိုပြီးစုံပြလိုက်တာပါပဲ
။ဟုတ်ကဲ့ပါသူတေသနာကဘယ်နေရာတွေမှာသူတေသနာလုပ်မှာလဲပြန်လာလေးနည်းနည်းရှင်းပြပေးပါအ
ဲပထမအချက်ကတော့ကျွန်တော်အခု facility ပေါ့နော်ဥပမာကျွန်တော်ဆိုရင်ဒါဒီ solar dryer နဲ့ပတ်သက်လို့နိုင်ငံတကာမှာကျွန်တော်လေ့လာလို့ရတဲ့အရာနေပြီးတော့တစ်ဆင့်ဒီ design လေးကိုကျွန်တော်ရခဲ့တယ်ဒီ detail တွေကြာကျွန်တော် engineering point ညာကျွန်တော်ကိုယ်တိုင်လည်း engineer မဟုတ်တဲ့ခါကျတော့ဥမာပန်ကာပေါ့နော်ဒီပန်ကာကအချိန်မှာစီးနံကို6တွေ့ပြီးတက်လာတဲ့ရေငွေ့တွေဘိုင်းပေါ့ humidity ဘိုင်းတွေကိုကျွန်တော်တို့ကအပြင်ကိုထုတ်တဲ့အခါကျတော့ဒီပန်ကာရဲ့ flow rate ကဘယ်လောက်ရှိတဲ့ဘာညာဆိုတာကျွန်တော်ကတိတိကျကျ engineering point ကနေပြီးတော့မကြည့်နိုင်ဘူးလေအဲ့ခါကျတော့တင့်တော်မဲ့ပန်ကာရွေးချယ်တဲ့အပိုင်းတို့ဘာလို့ကျတော့ engineering point ကနေသူတို့လည်းအသေးစိတ်လေ့လာရင်သူတို့မှ idea ရလာနိုင်တယ်နောက်ပြီးတော့ကျွန်တော်တို့ဒီ solar dryer မှာ drawing တွေရှိတယ်ဒါပေမဲ့အဲ့ drawing တွေကတကယ်အလုပ်လုပ်လားမလုပ်လားသူလိုချင်တဲ့အပူချိန်ရလားမရလားဆိုတာသေးစိတ်ကကျွန်တော်တို့အနေနဲ့မှာအားနည်းချက်ကလေးနည်းနည်းရှိတယ်အခါကျတော့သေးကြတိဆောက်ပြီးလို့ရှိရင်သူ့ရဲ့ each generation ဘိုင်းလို့ခေါ်တဲ့6ခန်းဆက်ထဲမှာတက်လာမဲ့အပူချိန်ပေါ့နော်အဲ့ဒါဒီ나이အလိုက်ဘလို့ဘလောက်ကြာကြာအောင်ရမလဲဒါလေးတွေကြတော့အသေးစိတ်လုပ်ရတာရှိတယ်ဒီအားနည်းချက်တွေကိုအခု engineer ဌာနနဲ့ကျွန်တော်တို့ပေါင်းလိုက်ရင်ဒါတွေကကြည်လည်သွားမယ့်အနေအထားရှိနေတာ facility development ဘိုင်းပေါ့နော်နောက်တစ်ခုကဘာလဲဆိုတော့အဲ့မှာဆိုလို့ရှိရင်အပေါ်ကအုပ်တဲ့နေရောင်ဖြတ်သွားမယ့် plastic ဘိုင်းပေါ့အဲ့ plastic ကကျွန်တော်တို့အနေနဲ့နေရောင်ထဲမှာပါတဲ့ UV ကို resistant လုပ်နိုင်တဲ့ plastic မျိုးတွေသုံးရမယ်နောက်တာရှိခံတဲ့ plastic ဆိုရင်ကျွန်တော်တို့ polycarbonate လို့ခေါ်တဲ့အမျိုးအစားကိုကျွန်တော်တို့သုံးရမယ်အဲ့အဲ့ဒီနေရာနေမှာလဲကျွန်တော်တို့အနေနဲ့ဒီ small scale ထုတ်နေရင်တော့ဒီလိုကောင်းတဲ့ဟာဆိုရင်နည်းနည်းချင်းဝင်အရန်စည်းကြည့်တဲ့ခင်ဗျအဲ့ခါကျတော့မလူလားတဲ့ဆက်ပိုင်းဆိုင်ရာမှာတန်ဖိုးတွေအရန်တက်ပါမှလည်းရှိတယ်အဲ့ဒါလေးကိုကျွန်တော်တို့သူတည်နာလုပ်ပြီးတော့ဒီဟာတွေ cost ကိုလည်းဘယ်လိုရှော့ချရရောအကောင်းဆုံးဖြစ်အောင်ဘယ်လိုလုပ်မလဲနောက်အသုံးပြုတဲ့ material ဘိုင်းတွေကိုကျွန်တော်တို့ကိုကောင်းအောင်ဘာတွေလုပ်မလဲလုပ်ရတာအများကြီးပေါ့ခင်ဗျဒါ facility ဘိုင်းပေါ့နော
်သူတည်နာလုပ်ရမှာအခုလိုအသုံးပြုရမယ်ပစ္စည်းဆိုင်ရာမှာဒါမှမဟုတ်သုံးရမယ့်ဆက်ရဲ့ ထုတ်လုပ်နိုင်စွမ်းပမာဏကိုတည်တည်ချာချာသိအောင်လုပ်အောင်ပါပါ
နောက်တစ်ချက်ကတော့ဒီ product ပိုင်း product ပိုင်းဆိုလို့ရှိရင်လည်းကျွန်တော်တို့ကဒီ set တစ်ခုကိုသုံးပြီဆိုလို့ရှိရင်အထူးသဖြင့်သုံးဆွဲမဲ့လုပ်ငန်းရှင်တွေနဲ့ဒီ set တစ်ဆက်ကအချိန်ကာလဘယ်လောက်မှဘယ်လောက်ပမာဏပြီးလဲဆိုတာကျွန်တော်တို့က inform လုပ်နိုင်ဖို့လိုတယ်လေ။ဘာကြောင့်လဲဆိုတော့ဥမာပိတ်တဲ့ချိန်ဘယ်လောက်ပြီးမယ်ဘယ်နည်းရကြမလဲ။အဲသူတို့အနေနဲ့ဗာအပြင်မှာလှမ်းနေဆိုလို့ရှိရင်လှမ်းနေတာနဲ့သူတို့ချင့်ကြင်ရမှာပေါ့နော်။အဲအဲ့ရမှာလည်းသူအကျိုးရှိတယ်ဆိုတာသူတို့ပြင်းပြီးတော့သူအနေနဲ့သုံးဆွဲနိုင်ကြည့်ပြီးရှိမှာပေါ့အဲတော့သူတို့အားတကြက်ကြီးရှိတဲ့အပိုင်းတွေကိုကျွန်တော်တို့က highlight လုပ်ပြဖို့အတွက်ကိုကျွန်တော်တို့ကဒီသူတည်နာအရာ PDD နဲ့ပြောနိုင်သွားမယ်လေ product ပိုင်းကိုကျွန်တော်သူတည်နာလုပ်မယ်အဲ့နေရာမှာလဲသူအပိုင်းနဲ့သူပေါ့နော်ငရုတ်သီးဆိုလို့ငရုတ်သီးဒီလို့ရှိရင်ဥမာဟိုဝါဟုလူဟာမျိုးဝါဟုဆိုလို့ရှိရင်အခုချိန်မှာချင်းပြည်နယ်မှာအများကြီးရတယ်နောက်မြန်မာတပြည်လုံးမှာလဲဒီဝါဟုဆိုတာအရနိုင်တဲ့အမည်ထားတွေအများကြီးရှိတယ်ဝါဟုရဲ့သဘောကတော့ကျွန်တော်တို့အထူးသဖြင့်ဂျပန်တို့ကိုရီးယားတို့တရုတ်တို့ကသူကတော်တော်သုံးနေခင်ဗျ။အခုတမယိုးကျလမ်းကြောင်းမှာဆိုရင်လုပ်ငန်းရှင်တွေအနေနဲ့ဒီဝါဟုကိုပါပါလီပြောတမယိုးကျအနေနဲ့လှမ်းတဲ့အခါကျတော့အယောင်သွေးပြဿနာတွေအရည်သွေးပြဿနာတွေရှိတယ်။ရှိတော့ကျွန်တော်တို့အခုလိုစက်တင်နေဆိုလို့ရှိရင်အဲ့ပြဿနာတွေနည်းသွားမယ်။နည်းတယ်ဆိုတဲ့နေရာမှာလေကျွန်တော်တို့ကဒီထုတ်ကုန်ရဲ့အရည်သွေးပိုင်းမှာဒီကဘလောက်တိုင်းတာကြီးသူ့မှာရှိတဲ့ဂလူကိုမန်နန်လို့ခေါ်တဲ့ active ingredient ပိုင်းမှာလူအားတားကြရှိတယ်ဆိုတဲ့ဟာတွေသူတည်တနာလောက်ရှာပြီးအများကြီးရှိတယ
်။စိုက်ပျိုးကုံတစ်မျိုးရဲ့အည်သွေးကိုနိုင်ငံတကာစံချိန်မှီမမီဆန်းစစ်ဖို့လိုတဲ့အပြင်စီးပွားဖြစ်ထုတ်နိုင်ဖို့အထိပါစဉ်းစားဖို့လိုပါတယ်
။ဟုတ်အခုစီးပွားကူတာဆန်းစစ်အင်ဂျင်နီယာဌာနတွေမဟုတ်ဘူးကျွန်တော်တို့သူတို့အောက်မှာပဲ CTQM ဆိုတဲ့သူတည်တနာဌာနတစ်ခုရှိတယ်။သူက CTQM ဆိုတာ Commodity Testing and Quality Management ဆိုတဲ့အပိုင်းအဲ့ဒီမှာလေပညာရှင်တွေရှိတဲ့ခါကျတော့ကျွန်တော်တို့ကဒီကနေထွက်လာတဲ့ရက်လက်ဒီထုတ်ကုန်ရဲ့အည်သွေးတွေကိုကျွန်တော်တခါကဒီတကွယ်ငန်းရဲ့အားသာချက်နဲ့ယူပြီးတော့ကျွန်တော်တို့သူတည်တနာလုပ်သွားမယ်ပေါ့နော်ဒါကဘာလဲဆိုတော့ရှိနေတဲ့ဒီကျွန်တော်တို့ရဲ့ resource တွေကိုကျွန်တော်တို့ကကောင်းကောင်းအသုံးချပြီးတော့ကျွန်တော်တို့ဒီပုဂ္ဂလိကနဲ့အစိုးရဥပပေါင်းဆောင်ရွက်တာပူပီပြင်မယ်လို့မြင်တော့ဒါလေးကိုကျွန်တော်ဒီဇိုင်းမှတ်လုပ်ပြီးသွားမယ်လို့စဉ်းစားထားတာလေးအဲ့အညမှာလဲကျွန်တော်တို့ဆိုလာဒရိုင်ယာတို့ဆိုလာတန့်တို့ဒီပေါ်မှာမူတည်ပြီးသူ့ capacity ကဘယ်လောက်ရှိလဲသူ့ရဲ့ကုန်ကြမ်းကြီးကဘယ်လောက်ရှိလဲသူသုံးဆွဲမှုနဲ့အပြင်းကြီးကာလဘယ်လိုရှိလဲဒါတွေကတော့ကျွန်တော်တို့တေချာသူ့ဒီမနာတစ်ခွေရနေလှုပ်ပြီးမှသာလေကျွန်တော်တို့ခိုင်မာတဲ့လက်တွေကိုကျွန်တော်တို့ဒီသုံးဆွဲမဲ့လုပ်ငန်းရှင်တွေကိုပြောနိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်အဲဒီဆန်စက်အင်ဂျင်နီယာဌာနနဲ့ပူးပေါင်းဆောင်ရွက်ဖို့ကျွန်တော်ပြင်ဆင်နေတာပါ
ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ဒေါက်ကင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို bamis.voanews.com မှာလည်းရုပ်သံနဲ့ရောစာသားနဲ့ပါသတင်းတွေကိုဖော်ပြပေးပါတယ်။နေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း VOA Internet စာမျက်နှာ VOA Bamis News Facebook Page နဲ့ YouTube Website တွေပေါ်မှာအချိန်မရွေးကြည့်ရှုနိုင်ကြပါတယ်ရှင
်။ American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ်ဟာတရုတ်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်တို့ရဲ့မူဝါဒတွေနဲ့လှုပ်ထုံလုံနည်းတွေကိုစတင်ကျင့်သုံးဖို့ပြင်ဆင်နေပါပြီ။တရုတ်တို့ရဲ့ကုန်ပစ္စည်းတချို့ကိုအခွန်25ရာခိုင်နှုန်းအထိတိုးမြှင့်ကောက်ခံဖို့စဉ်းစားနေကြောင်းသမ္မတထရမ်ကပြောဆိုထားတာပါ။ဒီလိုအခွန်တိုးကောက်မယ်ဆိုရင်တရုတ်ပုတ်ကုန်တွေကိုအားထားနေကြတဲ့အမေရိကန်ကုမ္ပဏီတို့ကိုထိခိုက်နေနာစေမှာပါ။ဒီထဲမှာအာကာသဒုံးယင်တည်ဆောက်ရေးလုပ်ငန်း၊ဆက်သွယ်ရေးဆိုင်ရာနည်းပညာလုပ်ငန်းနဲ့ဆက်ရံရအစိတ်ပိုင်းထုတ်လုပ်ရေးလုပ်ငန်းတွေပါဝင်ပါတယ်။တချိန်ထဲမှာပဲတရုတ်နိုင်ငံဟာနည်းပညာဆိုင်ရာလုပ်ငန်းလိုင်စင်တွေချပေးရမှာခွဲခြားမှုတွေရှိနေတယ်ဆိုပြီးတော့အမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ကကမ္ဘာ့ကုန်သွယ်ရေးအဖွဲ့အစည်း WTO မှာတိုင်တန်းဖို့ရှိနေပါတယ်။နောက်ပြီးအမေရိကန်နိုင်ငံတွင်အရေးပါတဲ့နည်းပညာဆိုင်ရာလုပ်ငန်းတွေမှာတရုတ်တို့လာရောက်ရင်းနှီးမြှုပ်နှံမှုတွေကိုကန့်သတ်ဖို့အမေရိကန်ဗန္ဓာရေးဝန်ကြီးဌာနကတောင်းဆိုတင်ပြသွားဖို့လည်းရှိနေပါတယ်။နည်းပညာတွေလွှဲပြောင်းခွင့်ညာနာပစ္စည်းမူပိုင်ခွင့်နဲ့တီထွင်စမ်းသစ်မှုတွေနဲ့ပတ်သက်တဲ့တရုတ်တို့ရဲ့မူဝါဒတွေကိုကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ကစုံစမ်းထောက်လှမ်းခဲ့ပြီးတဲ့နောက်သူတို့ရဲ့ယင်းနေမြုံနာမှုတွေကိုကန့်သတ်ဖို့အခုလိုတင်ပြချက်တွေထွက်ပေါ်လာတာပါ။1994ကုန်သွယ်ရေးဆိုင်ရာဥပဒေပြဋ္ဌာန်းချက်အပိုက်300တင်မှာအမေရိကန်တို့ကိုထိခိုက်နေနာစေတဲ့ကုန်သွယ်ရေးတစ်ဖက်ဆောင်းနေဖြစ်နေတဲ့ကိစ္စရပ်တွေကိုထုတ်ပေါ်ဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် USTR ကိုအပြည့်အဝအာဏာအာဏင်းထားပါတယ်။အဲ့ဒီဥပဒေအရ USTR ကဦးဆောင်ပြီးတော့အမေရိကန်မှာလာရောက်ရင်းနှီးမြှုပ်နှံနေတဲ့တရုတ်ကုမ္ပဏီတွေရဲ့ဘဝရတွေကိုစုံစမ်းစစ်ဆေးခဲ့တာဖြစ်ပါတယ်။ဒီစုံစမ်းစစ်ဆေးမှုမျိုးကို2013ခုနှစ်မှာနောက်ဆုံးပြုလုပ်ခဲ့တာပါ။ အမေရိကန်ကုမ္ပဏီတွေကိုနိုင်ငံခြားသားတွေပိုင်ဆိုင်ခြင်းမရှိအောင်ကန့်သတ်ထားတဲ့အချက်တွေကိုတရုတ်တို့ကအသုံးပြုပြီးတော့နီးပညာတွေရယူနေတာကိုစုံစမ်းမှုကနေတွေ့ရှိခဲ့ပါတယ်။ကုမ္ပဏီအုပ်ချုပ်ရေးပိုင်းနဲ့လိုင်စင်လုပ်ငန်းရပ်တွေကိုစမ်းစစ်လေ့လာခဲ့ရမှာတော့အမေရိကန်နီးပညာတွေကိုပူရဲရင်းနှီးမြှုပ်နှံတဲ့တရုတ်လုပ်ငန်းရှင်တွေစီလွှဲပြောင်းနိုင်ဖို့အတွက်အတင်းအကျပ်ဖြစ်အားပေးလုပ်ကိုင်နေတာကိုတွေ့ခဲ့ရပါတယ်။တရုတ်တို့ရဲ့ New Energy Vehicles လို့ခေါ်တဲ့လျှက်စစ်နဲ့မောင်းတဲ့ကားစီးကွက်တွေစီကိုလက်လန်းမီဖို့ကြိုးပမ်းနေကြတဲ့ပြပကုမ္ပဏီတွေစီကအဓိကနည်းပညာတွေဖွံ့ဖြိုးတိုးတက်မှုတွေနဲ့လျှက်စစ်ကားတစ်စီးလုံးထုတ်လုပ်နိုင်တဲ့နည်းပညာရပ်တွေကိုတရုတ်တို့ကရယူချင်နေတာပါ။အယောင်းဝယ်စီးကွက်နဲ့မပတ်သက်တဲ့ကဏ္ဍတွေမှာအမေရိကန်နည်းပညာဆိုင်ရာလိုင်စင်တွေကိုတရုတ်တို့ဖက်လွှဲပြောင်းပေးဖို့အမေရိကန်ကုမ္ပဏီတွေကိုတရုတ်တို့ကမကြာခဏဆိုသလိုဖိအားပေးတာကိုလည်းစုံစမ်းရေးအဖွဲ့ကတွေ့ရှိခဲ့ပါတယ်။ညာနာပစ္စည်းမိုဘိုင်းခွင့်နဲ့ပြပကနည်းပညာနဲ့ပတ်သက်တဲ့လိုင်စင်တွေကိုတရုတ်နိုင်ငံတွင်ဝင်ရောက်လုပ်ငန်းရေးမှာကန့်သတ်ချက်တွေကိုစာချုပ်မှာတရုတ်တို့ဘက်ကထည့်သွင်းထားပေမလို့တရုတ်ကုမ္ပဏီအချင်းချင်းကြားမှာတော့အဲ့ဒီလိုအလားတူကန့်သတ်ချက်တွေထည့်သွင်းမထားပါဘူး။ American Company Race ကနည်းပညာတွေကိုတရုတ်နိုင်ငံထဲတင်သွင်းလို့ရအောင်တရုတ်နိုင်ငံဘက်ကမျှတမှုမရှိတဲ့တရားရင်းနှီးမြှုပ်နှံမှုတွေနဲ့ American ပြည်ထောင်စုမှာလာရောက်လုပ်ငန်းနေကြတာဖြစ်ပါတယ်။ဒါရီမကအမေရိကန်ကုန်သွယ်ရေးနဲ့ဆိုင်တဲ့လျှို့ဝှက်ချက်တွေကိုရယူဖို့အမေရိကန်ကုမ္ပဏီတွေကိုစိုက်ဘာနည်းပညာနဲ့ထုတ်ပေါ်ဝင်ရောက်ဖို့အားပေးလှုပ်ကိုင်းခဲ့တာကိုလည်းစုံစမ်းရေးအဖွဲ့ကတွေ့ရှိခဲ့ပါတယ်။ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေမှာအသာစီးရရေးအတွက်အမေရိကန်ကော်ပိုရေးရှင်းကြီးတွေနဲ့အလုပ်သမားအဖွဲ့အစည်းတခုကိုစိုက်ဘာတရှိုးလုပ်မှုနဲ့တရုတ်စစ်ဘက်ဟက်ကာ9ယောက်ကိုအမေရိကန်တို့က2014ခုနှစ်မှာတရားစွဲဆိုခဲ့ပါတယ်။တရုတ်တို့ရဲ့မတရားတဲ့အပြုမူတွေ၊မူဝါဒတွေနဲ့လှုပ်ပုံကိုင်မွန်းတွေဟာအမေရိကန်နိုင်ငံကိုနှစ်စဉ်ဒေါ်လာဘီလျံပေါင်းများစွာနှင်နာစေတယ်ဆိုတဲ့ခံမှန်းချက်တွေကလည်းရှိနေပါတယ်။အမေရိကန်တို့ရဲ့စီးပွားဥစ္စာတွေခိုးယူမှုတွေပြီးဆုံးတော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အမေရိကန်အလုပ်သမားတွေအတွက်မျှတမှုရှိတဲ့လုပ်ငန်းတွေဖန်တီးပြီးတော့အမေရိကန်လုပ်ငန်းတွေကိုကာကွယ်သွားမယ်လို့လည်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်ရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။တော်တော်ရှင်တို့ခုနားဆင်ခဲ့ရတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်ဖြစ်ပြီးတော့ VOA ရဲ့အာဘိုမဟုတ်တာကိုအသိပေးပါရရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေပြီးတော့၉နာရီအထိပြန်လည်ထုတ်လွှင့်ပေးမှာမို့လိုင်းတို20 kHz 15113၊လိုင်းတို25 kHz 11823၊လိုင်းတို့မီတာ32 kHz 9335တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ကြပါရရှင်။ဧပြီလ9ရက်စနေနေ့မနေ့ဖက် VOA အစီအစဉ်တွေအတွက်နောက်ဆုံးရထိပ်တန်းသတင်းတွေကိုကိုကျော်ကျော်သိန်းကတက်လှည့်ကြေညာပေးပါအောင်ပါရှင်
။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပို့ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကအမျိုးမျိုးစူးစမ်းနေပြီးသဘောတူညီချက်တရားကိုလည်းလက်မှတ်ထိုးထားခဲ့မြန်မာဆွေးနွေးဝန်ကြီးတွေဘင်္ဂလားဒေ့ရှ်ကိုလာပြီးရိုဟင်ဂျာဒုက္ခသည်တွေရဲ့ဘေးဒုက္ခတွေကိုကြည့်ခဲ့ကြပေမဲ့လည်းတိုးတက်မှုမရှိသလောက်ပဲလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစင်နာကပြောပါတယ်။ဒုက္ခသည်တွေကိုဘယ်သူဘဝဆိုတာအမြန်ဆုံးနဲ့အထူးအောင်ဆုံးသိနိုင်ဖို့အတွက်ရိုဟင်ဂျာတပ်သန်းကျော်ရဲ့ကိုယ်ရေးချက်လက်တွေကိုဘိုင်ယိုမက်ထရစ်နည်းနဲ့မှတ်ပုံတင်တာကိုတော့လုပ်ထားပြီလို့ဝန်ကြီးချုပ်ဟာစီနာကပြောပါတယ်။ဒီတော့တင်ပါပဲအင်ဒိုနီးရှားနိုင်ငံအာချီပြည်နယ်နောက်ဖက်ကမ်းလွန်မှာလေတစင်းနဲ့တွေ့ရတဲ့ရိုဟင်ဂျာမွတ်စလင်၅ဦးကိုအင်ဒိုနီးရှားငါးဖမ်းလေတစင်းကတနင်္လာနေ့မှာကယ်တင်ခဲ့တယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။ရုရှားနိုင်ငံကတတိကြီး9ဦးနဲ့သူတို့ပိုင်တဲ့ဒါမှမဟုတ်ထင်းချုံမှုအောက်မှာရှိတဲ့ကုမ္ပဏီ12ခုအစိုးရအကြီးတန်းတာဝန်ရှိသူ19ဦးနိုင်ငံပိုင်လက်နက်ခဲယမ်းအယောင်းဝယ်ကုမ္ပဏီနဲ့ရုရှားဘဏ်တခုတို့ကိုအမေရိကန်ကတန်ခတ်ရေးရှိမှုချမှတ်လိုက်တဲ့အကြောင်းသမ္မတအင်ပီရိုကကြေညာချက်ထုတ်ထားပါတယ်။အနောက်ဒီမိုကရေစီနိုင်ငံတွေနဲ့ကမ္ဘာတဝန်းမှာရုရှားအစိုးရရဲ့စိုးရွားတဲ့လူရဲတွေကြောင့်အခုလိုရေးယူလိုက်တာလို့ဆိုပါတယ်။သမ္မတထရမ့်ကတရုတ်နိုင်ငံသွင်းကုန်တွေပေါ်ကုန်သွယ်ကုန်စည်းကြံငွေဒေါ်လာဘီလီယံတရာအထိချမှတ်မယ်လို့ပြောဆိုထားတာကိုတုံ့ပြန်သွားမယ်ကြောင်းတရုတ်နိုင်ငံရဲ့ပြောကြားချက်ပေါ်သမ္မတထရမ့်အစိုးရကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲလုပ်မှာမဟုတ်ဘူးလို့တောက်ကြနေကပြောပါတယ်။ Israel Gaza နယ်စပ်ဒေသမှာထောင်ပေါင်းများစွာသောဆန္ဒပြသူတွေစုဝေးနေကြတာနဲ့အမျှ Palestine ဆန္ဒပြသူ9ဦးကိုတောက်ကြနေမှာ Israel စစ်တပ်ကပစ်တတ်ခဲ့တယ်လို့ Palestine စေဘဆိုင်ရာလူသားတွေကပြောပါတယ်ခင်ဗျာ။
စနေနေ့မနေ့တွေကမ္ဘာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းချင်ညာခဲ့တာပါဒီနေ့မနေ့စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇေနပ်အဗ်ဒူရာမန်ဖြစ်ပါတယ် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်အကြံပေးခြင်းနဲ့ဆိုရင် burmese@voanews.com ကိုအီးမေးလ်ပို့ပေးနိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာပါစေကျမဆုမြတ်ပါပါရှင်
This program has come to you from the Voice of America, Washington.